Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ14ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ5ပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာရုပ်သံအဖြစ်နဲ့ပါဓာတ်ရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်มาဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြမှာပါဒီကနေ့မနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့စာရေးဆရာဆယ်မန်ရာရှီကိုတိုက်ခိုက်သူလူသတ်ဖို့စ조사မှုနဲ့အရေးယူလိုက်ပါတယ်ယူကရိန်းနျူကလ িয়ার ဆက်ရုံဤပြစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေပါတယ်တရုတ်အစ်စ်မြင့်တင်ပေါ်သီးလင်္ကာစိတ်ကမ်းမှာစိုက်ကပ်ခွင့်ပြုလိုက်ပါတယ်နောက်သဂိုင်းတိုင်းအတွင်းစစ်ကောင်စီစစ်စင်ရေးတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်ဒီသတင်းတွေကိုပြောပြဖို့ရှိပါတယ်ကိုညံဝင်းအောင်ဟေ
းဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ထိုင်ဝမ်ရေးမှဒေသတွင်းစိုးရိမ်ပွဲတရုတ်ကစစ်ရေးလေ့ကျင့်မှုလုပ်ခဲ့ပြီးနောက်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေပူးတွဲပြီးတော့စစ်ရေးလေ့ကျင့်မှုတွေလုပ်လာပါတယ
် the destabilizing actions by the PRC as it applied toThe threatening activities and actions against Taiwan is exactly what
American စစ်တပ်ဘူဂျိုဂျီ John Aquilino ပြောကြားသွားတာဖြစ်ပါတယ်။သတင်းတွေအပြီးနားဆင်ရပါမယ်။ဒါအပြင်ဩစတြေးလျနိုင်ငံကရာသီဥတုဖောက်ပြန်မှုအခြေအနေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ။
ယူကရိန်းနိုင်ငံမှာရုရှားကသိမ်းပိုက်ထားတဲ့ဇပိုရီဇာရာနျူကလ িয়ার ဓာတ်ပစ်စက်ရုံအနီးတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေပြီးယူကရိန်းတာဝန်ရှိသူတွေကတော့ရုရှားတပ်တွေကရော့ကက်ဒုံးကျည်တွေနဲ့အဆက်မပြတ်တိုက်ခိုက်နေတယ်လို့စွပ်စွဲနေတယ်လို့နျူကလ িয়ার မတော်တဆဖြစ်နိုင်တဲ့အန္တရာယ်လည်းရှိတယ်လို့သတိပေးနေပါတယ်ယူကရိန်းသမ္မတဗလိုဒီမာဇာလန်စကီကတော့အဲ့ဒီနျူကလ িয়ার စက်ရုံကိုတိုက်ခိုက်တဲ့ရုရှားတပ်ဖွဲ့ဖြစ်ဖြစ်ဒါမှမဟုတ်အဲ့ဒီစက်ရုံကိုအကာအကွယ်ယူပြီးပစ်ခတ်နေတဲ့ရုရှားတပ်ဖွဲ့ဖြစ်ဖြစ်ကျွန်တော်တို့ရဲ့ထောက်လန်းရေးအထူးတပ်ဖွဲ့နဲ့စစ်တပ်တွေရဲ့ပြစ်မှတ်ဖြစ်လာမယ်ဆိုတာနားလည်ရမယ်လို့ပြောလိုက်ပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့နျူကလ িয়ার ဓာတ်ပစ်စက်ရုံနဲ့အနီးတစ်ဝိုက်မှာပြီးခဲ့တဲ့သတင်းပတ်အတွင်းရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်ခံရတာကြောင့်ရေဒီယိုဓာတ်တတ်ထုကြွအန္တရာယ်နဲ့မီးလောင်မှုဖြစ်နိုင်တဲ့အန္တရာယ်ရှိနေကြောင်းစက်ရုံကိုတာဝန်ယူကြီးကြပ်ပေးနေတဲ့အနာဂတ်တံကုမ္ပဏီကပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကနေလူသားချင်းစာနာမှုဆိုင်ရာစာနာရေးခါတွေအာဖရိကတိုက်ကိုပထမဆုံးအကြိမ်ဖြစ်တင်ပို့ဖို့ကုလသမဂ္ဂကငှားရမ်းထားတဲ့တင်မောပေါ်ကိုကောက်ပဲတီးနှံနေတင်ဆောင်နေပါပြီတောက်ကြနေကယူကရိန်းစစ်ကမ်းမှာစိုက်ကပ်ထားပြီးအီသီယိုးပီးယားနိုင်ငံကိုတင်ပို့ဖို့စီစဉ်ထားတဲ့တင်မောမှာကောက်ပဲတီးနှံတန်ချိန် 23,000 တင်ဆောင်မှာဖြစ်ပါတယ်ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းကနေပြပကိုမတင်ပို့နိုင်ပဲဖြစ်နေတဲ့စားနပ်ရိက္ခာတွေကိုကဘာတဝန်းစားနပ်ရိက္ခာအကြက်တဲဖြည့်ရှင်းဖို့ရည်ရွယ်ပြီးကုလသမဂ္ဂကစီစဉ်နေတာဖြစ်ပါတယ်။ယူကရိန်းကထွက်တဲ့ကောင်ပဲသီးနှံတွေကိုအရင်ကလည်းတင်မောနဲ့တင်ပို့ခွင့်ပြုခဲ့တာရှိပေမဲ့လူသားချင်းစာနာမှုအစီအစဉ်နဲ့မဟုတ်ပဲအခြားနိုင်ငံတွေကိုရောင်းချဖို့တင်ပို့ခဲ့တာပါ။အစီအစဉ်အသစ်မှာတော့နှစ်ပေါင်း40အတွင်းမိုးကောင်မှုအဆိုးဆုံးအခြေအနေရင်ဆိုင်နေရတဲ့ကင်ညာနဲ့ဆိုမာလီယာနိုင်ငံတွေကိုလူသားချင်းစာနာမှုအတွက်ပေးပို့မှာဖြစ်ကြောင်းယူကရိန်းအခြေခံအဆောက်အုံဆိုင်ရာဝန်ကြီးကူဘရာကော့ဖ်က Twitter လူမှုကွန်ရက်မှာရေးသားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာကဘာကျော်စာရေးဆရာဆယ်မွန်ရက်စတီကိုဓာတ်နဲ့ထိုးမှုနဲ့တန်လျာရှိတဲ့ဟာဒီမက်တာကိုလူသတ်မှုစ조사မှုလူသတ်ဖို့စ조사မှုနဲ့စွဲချက်တင်လိုက်ပါတယ်သူကိုဖမ်းဆီးချုံနောင်ထားပြီးအာမခံချက်မပေးဘူးလို့ချက်တီကွာခရိုင်အစိုးရရှေ့နေကစနေနေ့ကပြောပါတယ်။နယူးဂျာစီပြည်နယ်ကအသက်24နှစ်အရွယ်မက်တာကိုတောက်ကြနေ့နှောင်းပိုင်းမှာပဲလူသတ်ဖို့စ조사မှုတိုက်ခိုက်ဖို့စ조사မှုတွေနဲ့အရေးယူလိုက်တဲ့အကြောင်းခရိုင်အစိုးရရှေ့နေဂျက်ဆန်ဆမစ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စနေနေ့ကတရားခွင်ကိုယုံကျင်းထုတ်ရမှာတော့စွတ်စွဲခံရသူကအပြစ်မရှိကြောင်းလျှောက်လဲခဲ့ကြောင်းအကျိုးဆောင်ရှိနေကပြောပါတယ်အိန္ဒိယနိုင်ငံဘွားစာရေးဆရာရက်စတီဟာတောက်ကြနေကဟောပြောပွဲတစ်ခုမှာလေဘင်းနဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုဓာတ်နဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံမှာကုသမှုခံရဆဲဖြစ်ပါတယ် နိုင်နေချီခွဲစိတ်ကုသခဲ့ပြီးအသက်ရှူဆက်တက်ဆင်ထားရသလိုစကားပြောဆိုနိုင်ခြင်းလည်းမရှိသေးပါဘူး။1988ခုနှစ်ကသူရေးသားခဲ့တဲ့ The Satanic Buzzer ဆိုတဲ့စာအုပ်ဟာအစ္စလာမ်ဘာသာကိုစော်ကားတယ်ဆိုပြီးကဘာတော်ဝန်းကမွတ်စလင်တွေကန့်ကွက်ဆန္ဒပြခဲ့သလိုအီရန်နိုင်ငံကလည်းတပ်ဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်ခဲ့တာတနှစ်ပြည့်ဖို့တရက်အလိုမှာပဲပညာရေးအလုပ်အကိုင်နဲ့နိုင်ငံရေးကဏ္ဍတွေမှာပါဝင်ခွင့်ပေးဖို့စနေနေ့ကဘူးမြို့တော်မှာဆန္ဒပြတောင်းဆိုတဲ့ဒါဇင်နဲ့ချီသောအာဖဂန်အမျိုးသမီးတွေကိုတာလီဘန်လုံခြုံရေးတပ်တွေကရိုက်နှက်ခဲ့တာအပြင်လေထဲကိုတနတ်တွေပစ်ဖောက်ပြီးလူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကဩဂုတ်လ15ရက်နေ့မှာအမှောင်လွှမ်းတဲ့နေ့ဆိုတဲ့စာတမ်းတွေကန်ဆောင်ရင်းတရားမျှတမှုရဖို့ကြွေးကြော်ခဲ့သလိုအလို့အကိုင်းစားစရာနဲ့လွတ်လပ်ခွင့်လိုချင်ကြောင်းတောင်းဆိုရင်းကာဘူးမြို့ပညာရေးဝန်ကြီးရုံးစီကိုဥတီချီတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အမျိုးသမီးတွေမျက်နှာကိုလွန်အောင်ဖုံးအုပ်ထားဖို့တာလီဘန်တွေရဲ့ပြဋ္ဌာန်းချက်ရှိပေမဲ့ဆန္ဒပြအမျိုးသမီးအများစုကတော့ဒါကိုမလိုက်နာပဲဆန္ဒပြခဲ့ကြတာတွေ့ရပါတယ်လုံညုံရီးတွေလိုက်ဖမ်းတာကြောင့်ဆန္ဒပြသူတွေထွက်ပြေးကြရပြီးတချို့လဲလုံညုံရီးတွေရဲ့ရိုင်းနှက်တာခံရတယ်လို့မျက်မြင်တွေကပြောပါတယ်ဒီလှုပ်ရက်နဲ့ပတ်သက်ပြီး AI လူအခွင့်အရေးအဖွဲ့ကရှုံချခဲ့ပါတယ်ခင်ဗျာ
အမေရိကန်တံမြက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8433ဘိုင်းဒိုမီတာ51 kHz 5809နဲ့ဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘီအိုအမေရိကန်တံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်စကိုင်းတိုင်းတဲ့ကခြေဝါတချို့မှာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဒေသခံတွေစိုးရိမ်ပြီးထွက်ပြေးနေကြရတယ်လို့ကိုတိုင်းတိန့်ရှောင်နေတဲ့ရွာသားတချို့ကပြောပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်တဲ့ကစီပင်ကန်သာချောင်းခွေစတဲ့ခြေဝါတွေမှာစစ်တပ်ကဖမ်းဆီးမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိတာကြောင့်ဒေသခံရွာသားတွေကြောက်လန့်ပြီးပုန်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ်
။သူညနေဝါတော့က9နာရီ4နာရီကျော်တော့ပါဘူး။အဲဒီထဲမှာဝင်လာတာ။ဒီထဲမှာအဲဒီကနှစ်တပ်ပေါင်းလို့ပြန်ကြည့်ဝင်လာတာ။ဒီကကျွန်တော်တို့ကတ်လို့နေရတဲ့ဒီမှာရာသူကမိတဲ့နေကိုပန်ကြီးကဘုံင်းဒီနဲ့ဟိုကျဲဒီကျဲခံရတာပဲ။ကလေးတွေရောဇွားပြီးရောအဲ့ဒီရောမန္တမတော်ထဲမှာအဲငတ်တပြက်ပက်တလေးနဲ့ပုံထွက်ပြေးကြတာပဲ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်အုံကြွမှုတွေပေါ်ပေါက်နေရမှာသခိုင်းတိုင်းပါဝင်ဒေသတချို့မှာလက်နက်ကင်ပုံကန်လှုပ်ရှားမှုတွေရှိနေတာကြောင့်စစ်တပ်ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်လေရှိပါတယ်စစ်ဆင်ရေးတွေအတွင်ဒေသခံအရသားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေလည်းပေါ်ထွက်လေရှိပေမဲ့စစ်ကောင်စီဘက်ကငြင်းဆန်နေတယ်လို့လုံခြုံရေးအခြေအနေအရတီးခြားအတည်ပြုဖို့လည်းခက်ခဲနေပါတယ်ခင်ဗျာ
တရားမဝင်အွန်လိုင်းကာစီနိုလောင်းကစားလုပ်ငန်းလုပ်သူအဖြစ်နိုင်ငံတကာမှာဖမ်းဝရမ်းထုတ်ခံထားရတဲ့တရုတ်စီးပွားရေးသမားတဦးကိုဘန်ကောက်မြို့မှာဖမ်းဆီးလိုက်ကြောင်းထိုင်းရဲတပ်ဖွဲ့ကစနေနေ့မှာအတည်ပြုပါတယ်အသက်40အရွယ်တရုတ်စီးပွားရေးသမားချူကျွာကျန်းကိုတော့2012ခုနှစ်ကတည်းကတရုတ်အာဏာပိုင်တွေအလိုရှိသူအဖြစ်ကြေညာထားတယ်လို့တရုတ်မီဒီယာတွေကရေးပါတယ်သူဟာမြန်မာနိုင်ငံကရင်ပြည်နယ်ရွှေကုတ်ကိုနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာအေယာမစီမံကိန်းကြီးတွေလောင်းကစားလုပ်ငန်းတွေလုပ်ခဲ့သူအဖြစ်နဲ့ရောဖိလစ်ပိုင်နိုင်ငံကထီလုပ်ငန်းနဲ့ဆက်သွယ်သူဆက်နွယ်ပတ်သက်သူအဖြစ်နဲ့ပါဒေတာရင်းမီဒီယာတွေကရေးပါတယ်ဗိုလ်တူးနေညမှာထိုင်းလူဝင်မှုကြီးကြပ်ရေးကဖမ်းဆီးခဲ့ပြီးတဲ့နောက်ပြည်ဝင်ခွင့်ဗီဇာကိုပယ်ဖျက်လိုက်ပြီးတရုတ်နိုင်ငံကိုလွှဲပြောင်းပေးရေးတောင်းခံချက်ကိုစောင့်ဆိုင်းနေကြောင်းလည်းထိုင်းရဲကပြောပါတယ်နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုရဲ့2021မေလကထုတ်ပြန်တဲ့အနီရောင်အဆင့်သတိပေးချက်မှာကာစီနိုလောင်းကစားလုပ်ငန်းလုပ်မှုနဲ့တရုတ်နိုင်ငံကအလိုရှိကြောင်းဖော်ပြထားပါတယ်2018ကနေ2022အတွင်းရာဇဝတ်ဂိုင်းတစ်ခုကိုဥဆောင်ပြီးအွန်လိုင်းလောင်းကစားလုပ်ငန်းတွေကိုတရားမဝင်လုပ်ကင်ခဲ့တယ်လို့ဒေါ်လာ22တန်းကျော်နိုင်ငံရခြားကိုလွှဲပြောင်းခဲ့ကြောင်းအင်တာပိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေထိုင်းနိုင်ငံမှာပူးတွဲစီလေ့ကျင့်ဖို့တရုတ်လေတပ်ကတိုက်လေရင်တွေနဲ့ဘုံကျဲလေရင်တွေကိုဆေးလွတ်ထားပါတယ်။ အဲ့ဒီလေ့ကျင့်မှုမှာလေကြောင်းပစ်ကူပေးမှုမြေပြင်ပစ်မှတ်တွေကိုတိုက်ခိုက်မှုနဲ့အသေးစားနဲ့အကြီးစားတပ်ဖြန့်လှုပ်ဆောင်မှုတွေပါဝင်မယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်။ The Falcon Strike လို့အမည်ပေးထားတဲ့အဲ့ဒီစစ်စင်ရေးလေ့ကျင့်မှုကိုလာအိုနယ်ဆက်အနီးထိုင်းနိုင်ငံမြောက်ပိုင်းဥဒုံတော်ဝင်လေဒါစခန်းမှာပြုလုပ်မှာဖြစ်ပါတယ်။စစ်ရေးလေ့ကျင့်မှုမှာထိုင်းဘက်ကတိုက်လေယာဉ်တွေနဲ့လေကြောင်းယာဉ်ကြိုတင်3ပေးစနစ်တပ်ဆင်ထားတဲ့လေယာဉ်တွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနဲ့အမေရိကန်နိုင်ငံတွေကလုံခြုံရေးစိုးရိမ်မှုရှိကြောင်းပြောဆိုနေတဲ့ကြားကပဲတရုတ်သင်းပေါ် Yuan 15ကို3လင်္ကာနိုင်ငံတောင်ဘက်စွန်းတရုတ်တို့တိဆောက်လဲပတ်ပေးနေတဲ့ Hanban Tota စိတ်ကမ်းမှာဩဂုတ16ရက်နေ့စိုက်ကပ်ခွင့်ပြုဖို့သဘောတူလိုက်ကြောင်း3လင်္ကာကစနေနေ့မှာပြောဆိုလိုက်ပါတယ်လုံခြုံရေးဆိုင်ရာပညာရှင်တွေရဲ့အဆိုအရတရုတ် Yuan 15သင်းပေါ်ဟာတရုတ်ရဲ့နောက်ဆုံးပေါ်အာဂါဒထောင်လန်းရေးသင်းပေါ်အမျိုးအစားဖြစ်ပြီးဂျူဒုကိုအခြေရာခံစောင့်ကြည့်လေရှိသလိုရော့ကက်တွေတိုက်ချင်းပြပေတင်းတပ်မစ်ဆိုင်းဒုံးပြစ်လွတ်မှုတွေကိုစောင့်ကြည့်နိုင်တဲ့အဆင့်မြင့်သင်္ဘောဖြစ်တယ်လို့ဆိုပါတယ်ဒီလင်္ကာကိုအိန္ဒိယကဒီနှစ်တည်းပြီးတဲ့အကူအညီတွေဟာအခြားနိုင်ငံတွေထက်ပိုများတယ်လို့ဆိုပါတယ်ဒါပေမဲ့အာရှဥရောပအဓိကရေကြောင်းဖြတ်သန်းတဲ့အဲ့ဒီဒီလင်္ကာရဲ့စိတ်ကမ်းကိုတရုတ်တို့ကစစ်စခန်းအခြေစိုက်အဖြစ်အသုံးချသွားမှာကိုအိန္ဒိယတို့ကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာတင်ငွေနေနေမတဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုခင်မောင်စိုးမင်းနဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာနိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်အင်ဒိုနီးရှားအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကထောင်ချီတဲ့တပ်ဖွဲ့ဝင်တွေပူးပေါင်းပြီးကြည်အစ်စ်တွေနဲ့တောက်ကြနေကစည်ရီလေးကျင့်ခဲ့ကြပါတယ်။ထိုင်ဝမ်အနီးတဝိုက်မတိမငိမ်ဖြစ်စေတဲ့တရုတ်ရဲ့လုပ်ရက်တွေနောက်ပိုင်းဒေသရင်းပဋိပက္ခကိုကြိုတင်ကာကွယ်ရေးအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်တစ်စိမ့်တစ်ပိုင်းဖြစ်တယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတယောက်ကပြောပါတယ်။ရိုက်တာသတင်းကိုအခြေခံပြီးကိုရန်နိုင်တင်ပြမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသမှာပဋိပက္ခတွေနဲ့စစ်ပွဲတွေမဖြစ်အောင်ကာကွယ်ဖို့အတွက်လှုပ်ဆောင်တော့မှာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ထိပ်တန်းတမ်းမှုကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်ပြုလုပ်တဲ့စည်ရေးလေ့ကျင့်မှုမှာအမေရိကန်နဲ့အင်ဒိုနီးရှားတို့ပူးတွဲစည်ရေးလေ့ကျင့်နေခြင်းအတွက်မှာအမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ရဲ့ရေးသားဗိုလ်ချုပ်ကြီးဂျွန်အကီလာနိုကပြောလိုက်တာဖြစ်ပါတယ်
။ The destabilizing actions by the PRC as it applied to
တရုတ်နိုင်ငံကထိုင်ဝမ်ပေါ်ချင်းချောက်တဲ့လုပ်ရက်တွေလုပ်ပြီးမတည်မငြိမ်ဖြစ်အောင်လုပ်နေတဲ့လုပ်ရက်မျိုးမဖြစ်အောင်ကျွန်တော်တို့ရှောင်မှုစူးစမ်းနေပါတယ်ကျွန်တော်ဒီနေရာကနေပြောနေတာကတော့ဒေသတွေမှာပြည်ပခန့်တွေမဖြစ်အောင်ကာကွယ်ဖို့အတွက်ကျွန်တော်တို့အနေနဲ့အချိန်တိုင်းမိနစ်တိုင်းမှာလုပ်နိုင်တဲ့များကိုလုဆောင်နေပါတယ်ကျွန်တော်ရဲ့မိတ်ဆွေတွေအားလုံးကိုခိုင်မာပြောနေတာကတော့ကျွန်တော်တို့စစ်မဖြစ်အောင်ကာကွယ်ဖို့အတွက်နေထိုင်ကြိုးပမ်းနေပါတယ
်ဒီနိုင်ငံကဒေါသတကြီးနဲ့အပြင်းထန်ကပ်ကွက်နေတဲ့ကြားကပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်ခဲ့တာကြောင့်အရှေ့အာရှဒေသမှာတင်းမာမှုတွေမြင့်တက်နေချိန်မှာပဲအခုလိုဖူးတွဲစည်းလေ့ကျင့်မှုကိုလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအန်ဒီကာပါကာဆာကတော့ဒီစည်းလေ့ကျင့်မှုကပုံမှန်လုပ်နေတဲ့စည်းလေ့ကျင့်မှုဖြစ်ပြီးတော့အခုလက်လောထိုင်ဝမ်ရေလက်ချားမှာတရုတ်ဘက်ကစည်းလေ့ကျင့်မှုကိုတုံ့ပြန်တာမဟုတ်ဘူးလို့ပြောလိုက်ပါတယ်။
Anggaran tahun ini direncanakan dan diputuskan sejak tahun lalu. Jadi sama sekali tidak ada hubungannya dengan
DCA leading mood အတွက်ဘန်ဒါရေးအစီအစဉ်တွေကိုမနစ်ကတည်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ရေလက်ကြားမှာအခုဖြစ်နေတဲ့ကိစ္စနဲ့ဘလို့မှပတ်သက်ဆွံ့နွယ်မှုမရှိပါဘူး။ DCA leading mood ကအခုဆိုရင်16ချိန်မြောက်လေ့ကျင်တာဖြစ်ပါတယ်။
စူပါဂရူဒါရှိလို့နာမည်ပေးထားတဲ့ဒီပူးတွဲစည်းလေ့ကျင့်မှုမှာနိုင်ငံပေါင်း14နိုင်ငံပါဝင်ပြီးတော့စုစုပေါင်းတပ်ဖွဲ့ဝင်အင်အား5000ထက်မနည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဩစတြေးလျဘက်ကရာသီဥတုပြောင်းလဲမှုအခြေအနေကိုကြည့်အောင်ပါ။ဩစတြေးလျနိုင်ငံမှာပင်လယ်ကမ်းလွန်လေအားလျှက်စစ်စွမ်းအင်ထုတ်လုပ်ငန်းတွေကိုပထမဆုံးအကြိမ်အဖြစ်ခွင့်ပြုဖို့ရှိနေပါတယ်။ဗစ်တိုးရီးယားကန်ယူရန်ဒစိတပိုင်းကိုလေအားလျှက်စစ်စွမ်းအင်ထုတ်ဇုံအဖြစ်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးခရစ်ဘိုဝန်ကကြေညာထားပြီးဒေသခံလူမှုအတိုင်းဝိုင်းနဲ့ဆွေးနွေးတိုင်ပင်တဲ့ရက်60လုပ်ငန်းကိုမကြာခင်စတင်တော့မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဆစ်ဒနီမြို့ကနေဖီးမာစာပေးပို့တဲ့သတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ဗျာ။
ဩစတြေးလျနိုင်ငံရဲ့ပထမဆုံးကမ်းလွန်လေအားလျှက်စစ်ထုတ်လုပ်မှုဇုံကိုအစိုးရကတတ်မှတ်လိုက်ပါတယ်။ ဒါကြောင့်လဲကုမ္ပဏီတွေအနေနဲ့လျားလျက်ဆက်ထုတ်လုပ်ရေးစီမံကိန်းတွေအတွက်စီစဉ်ညှိနှိုင်းမှုတွေလှုပ်ဆောင်ခွင့်ရရှိသွားပါတယ်။ဩစတြေးလျမှာလောလောဆယ်ကမ်းလွန်လျားလျက်ဆက်စွန့်အင်လုပ်ငန်းတွေမရှိသေးပါဘူး။ကုန်းတွင်းလျားလျက်ဆက်ဒါမှမဟုတ်လဲနေအောင်ကြီးစွန့်အင်ဆိုလာစီမံကိန်းတွေနဲ့ရှင်ရင်တိဆောက်ရေးအခက်အခဲနဲ့ကုန်းကျစရိတ်များလွန်တယ်လို့ရှုမြင်ထားကြတာပါ။ရာသီဥတုပြောင်းလဲမှုအရေးဆိုင်ရာဝန်ကြီးခရစ်ဘိုဝင်ကတော့အချိန်မရှိတော့ဘူးလို့ပြောဆိုလိုက်ပါတယ
်။ We're way behind the game, way behind the rest of the world.
ဒီကိစ္စမှာကျွန်တော်တို့တော်လေးနောက်ကျနေပါပြီ။ကျွန်တော်တို့ကမ်းလွန်မှာလေရလျက်စစ်စွန့်ရင်ထုတ်လို့ရမှာတခြားနိုင်ငံတွေတောင်နောက်ကျနေပါပြီ။အမီလိုက်ဖို့ကျွန်တော်တို့လှုပ်ရှားရတယ်အများကြီးရှိနေပါတယ်။ကမ်းလွန်လေရလျက်စစ်လုပ်ငန်းဟာအလောက်ကန်ပေါများစေသလိုစွန့်ရင်လည်းကျော်ဝစေပါတယ်
။ပထမဆုံးကမ်းလွန်လေရလျက်စစ်စွန့်ရင်ဆောင်ကတော့ဗစ်တိုးရီးယားပြည်နယ်ရဲ့Gippsland ကမ်းလွန်မှာဖြစ်ပါတယ်။ကမ်းရိုးတန်းနဲ့အနီးဆုံး9ကီလိုမီတာလောက်မှာလေယဟတာပိုင်း200ကျော်စိုက်ထူဖို့စီစဉ်ထားပြီးကမ္ဘာအကြီးဆုံးလေယားလျက်စစ်စွန့်အင်ထုတ်လုပ်ရေးလုပ်ွက်တွေဖြစ်လာမှာပါ။ဆောက်လုပ်ရေးလုပ်ငန်းတွေကိုတော့2025ခုနှစ်အတွင်းမှာစတင်နိုင်မှာဖြစ်ပါတယ်။ New South Wales, Tasmania, Western Australia ပြည်နယ်တို့ကကမ်းလွန်တွေမှာလည်းနောက်ပိုင်းမှာဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်မှာ Bay Street မှာရှိတဲ့ဒိမ့်မပိုင် Star of the South လျားလျက်ဆက်စွန့်အင်စီမံကိန်းရဲ့ယာယီအမှုဆောင်အရာရှိချုပ် Erin Cohen ကတော့အခုစီမံကိန်းကြောင့် Australia ရဲ့ရုပ်ကျွင်းလောင်စာအပေါ်မှီခိုရမှုကိုရှော့ချရမှာအထောက်အကူဖြစ်စေမယ်လို့ပြောပါတယ်
။ In the region where we are looking to put a project in Gippsland,
Gippsland မှာစီမံကိန်းကိုနေရာချဖို့စဉ်းစားနေတဲ့ဒီဒေသမှာကမ်းလွန်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေလုပ်နေပြီးစွန့်အင်ထုတ်နေတာဟာနှစ်ပေါင်း100ကျော်ရှိနေပါပြီ။ဒါပေမဲ့လည်းဒီအခွင့်အလမ်းတွေကအမြဲတမ်းတည်မြဲနေမှာမဟုတ်ဘူးဆိုတာကိုဒီမှာရှိတဲ့လူမှုအတိုင်းဝိုင်းတွေကသိထားပါတယ်။ဒါကြောင့်လည်းကမ်းလွန်လျက်လျက်ဆက်စွန့်အင်လိုနည်းပညာတွေနဲ့အနာဂတ်မှာဆက်လက်ထိန်းသိမ်းဆောင်ရွက်သွားဖို့တိတ်ပြီးစိတ်အားထက်သန်နေကြပါတယ်လို့ပြောသွားတာပါ။2030ပြည့်နှစ်မှာပြန်ပြည့်မြဲစွန့်အင်ရင်းမြစ်တွေကနေဩစတြေးလျလိုအပ်တဲ့စွန့်အင်ရဲ့80ရာခိုင်နှုန်းထိရရှိရေးအစီအစဉ်မှာလျက်လျက်စစ်ဓာတ်ထုတ်တာပိုင်တွေကအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။2020ပြည့်နှစ်မှာဩစတြေးလျရဲ့လျက်စစ်စွန့်အင်24ရာခိုင်နှုန်းကိုပြန်ပြည့်မြဲစွန့်အင်ကနေရရှိတာဖြစ်ပြီးဒါဆိုရင်2019ခုနှစ်က27ရာခိုင်နှုန်းရှိခဲ့ရာကနေတိုးတက်လာတာဖြစ်ပါတယ်။နေအောင်ကြီးစွန့်အင်ကဩစတြေးလျရဲ့အကြီးဆုံးပြန်ပြည့်မြဲစွန့်အင်ရင်းမြစ်ဖြစ်ပါတယ်။ဩစတြေးလျအိမ်တွေရဲ့လေးပုံတစ်ပုံကခေါင်းမိုးမှာဆိုလာစနစ်တပ်ဆင်ထားပြီးကမ္ဘာမှာအသုံးပြုမှုအမြင့်ဆုံးဖြစ်ပါတယ်။ဒါပေမဲ့လို့လဲဩစတြေးလျဟာကမ္ဘာမှာတဦးချင်းလေးထုညဉ့်ဉန်းစီမှုအဆိုးရွားဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့လျှက်စစ်စွန့်အင်အများစုကိုကြောင်မီးသွေးနဲ့သဘာဝဓာတ်ငွေကနေထုတ်လုပ်နေစေဖြစ်ပါတယ်။ဒီကိစ္စကိုသုံးသပ်သူတွေကနှစ်နဲ့ချီပြောဆိုနေကြတာဖြစ်ပြီးရာသီဥတုပြောင်းလဲမှုအရေးမှာတုံ့ပြန်ဆောင်ရွက်မှုနှောက်နှေးတဲ့နိုင်ငံအဖြစ်လဲယူဆခဲ့ကြပါတယ်။အခုတော့ဒီသဘောထားအမြင်တွေပြောင်းလဲလာနေပါပြီ။ပထမဆုံးအချိန်ဖြစ်ဩစတြေးလျနိုင်ငံကဖန်လုံအိမ်ဓာတ်ငွေထုတ်လွှင့်မှုရွှတ်ချရေးရည်မှန်းပြီးဥပဒေပြုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကမ်ဘာရာကပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်တဲ့ဥပဒေတည်ဟာဆိုရင်2030ပြည့်နှစ်အရောက်မှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုကို43ရာခိုင်နှုန်းထိရှော့ချမှာဖြစ်ပါလေရှင
်။ဩစတြေးလျကလေအားလျှက်စစ်ဓာတ်ထုတ်မဲ့အစီအစဉ်တွေအကြောင်းကိုမတ်တင်ဂီတိုက်ပြောပြသွားတာပါ။အခုကစလို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားခြင်းပါတယ်။တိုက်ပွဲတွေမပြတ်ဖြစ်ပွားနေတဲ့ကြားပြည်နယ်တွေမှာဒေသခံစစ်ဘေးဒုက္ခသည်တွေအားလုံးစိုးရိမ်ထိတ်လန့်စွာနေနေရပြီးတော့အဲ့ဒီတဲမှာစူးစူးဝါခံစားနေရသူတွေကတော့မတန်ဆွမ်းသူတွေပဲဖြစ်ပါတယ်မတန်ဆွမ်းသူတွေရဲ့အခက်အခဲတွေအကြောင်းဒီတစ်ပတ်ဒုအတန်အစီအစဉ်မှာနှားဆင်ရမှာပ
ါမြန်မာတော်မြင်ရမအဲ့လောက်ခက်ခဲရှိတာဆိုတော့ကျမတို့မမြင်လို့ဘူးဆိုပို့ဆိုပေါ့မျက်စိနဲ့မြင်လဲဆိုတပိုင်ပေါ့နော်နောက်ခြေလက်တိတ်မတန်ဘူးလေ
သူ့တွေ့ဆိုခက်ခဲတာကိုပြောလို့ဆိုတော့တဲ့မယ်ဆိုတော့ဥမာတော့ဒီတားလို့ဝင်ပေးသွားမယ်ဆိုတော့ကျွန်တော်တော့တဲ့ရအောင်ဆိုအမျိုးနည်းနည်းခက်ခဲသွားပါတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ
ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြဖြစ်ပါတယ်။စစ်ကောင်စီကမြေမြုပ်မှိုင်းများစွာခြောင်ထားတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံအရှေ့ပိုင်းကကြားပြည်နယ်နိုင်ငံစစ်အာဏာသိမ်းခံရတဲ့အချိန်ကစလို့ပြည်ပခန့်တွေအဆိုးအဝါဆုံးဖြစ်ပွားနေတဲ့ဒေသတွေကတခုဖြစ်လာပါတယ်။အဲ့ဒီဒေသကမတန်ဆွမ်းသူတွေဟာသူတို့နေရမှာတိုက်ပွဲတွေဖြစ်လာရင်အများသူငါလုံးမထွက်ပြေးနိုင်ကြပဲအခက်အခဲများစွာကိုရင်ဆိုင်နေရပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့အလွတ်တန်းသတင်းတော့မြမိုးသူကရေးသားတင်ဆက်ချပါတယ
်။ဒီကနေ့မေလ9ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းဖေကုံအရှိဘကံလွယ်ပေါ်ကျေးရွာကိုလက်နက်ကြီးလေးလုံးဆက်တိုက်ကျလာတာကြောင့်ရွာသားတွေဟာသူတို့လုံခြုံရေးအတွက်အချင်းချင်းတိုက်မိလို့မတက်ပြေးလွာတိမ်းရှောင်ကြရပါတယ်။အင်ဂျင်နီယာဝင်းကျင်ရှိတဲ့အဲ့ဒီရွာကရွာသားတွေဟာနီးစပ်ရာနေရာတွေကိုပြေးရှောင်ခဲ့ကြရပါတယ်။မျက်လုံးနှစ်ဖက်ကွင်းနေပြီးလမ်းလေကောင်းကောင်းမချောင်းနိုင်တဲ့မတ်မူလေးတယောက်တော့ထွက်မပြေးနိုင်ခဲ့ပါဘူး။အဲ့ရတဲ့ကနေလက်နက်ကြီးအတန်ကြားနေရပေမဲ့သူမအိမ်ထဲမှာသာပိတ်မိနေခဲ့ပါတယ်
။လူများတော့မြင်ရောမတော့ခက်ခဲရှိရဆိုတော့ကျမတို့မမြင်လို့လူဆိုပို့ဆိုပေါ့ညစ်စင်မမြင်လို့ဆိုတပိုင်းပေါ့နော်နောက်ခြေလက်တိတ်မတန်ဘူးလေတော့ရရလာရတော့ပိုခက်ခဲတယ်ကျမသူများကတော့ချင်းကျမတော့တော့ဖြစ်ဆိုကျမသူများဒိန်ဒိန်တနတ်တန်ကြာမှကျမထွက်သွားဖြစ်ဆိုဒီခံတာပဲလုံနေလို့အင်းမြစ်စစ်ထားပိန်ထားတော့ပေါ့နော်နောက်တော့တိတိချာစဉ်းစားကြည့်တော့မဖြစ်ပါဘူးနည်းနည်းပါးပါကိုလမ်းချောင်းနေတည်ရတဲ့ဆိုမှမိဘပြလာခေါ်ကြတော့မမများဘလဲနေရဲ့တိတိမြတ်သက်သွားတည်တယ်မှန်သွားဘူ
းအသက်30ကျော်အရွယ်ရှိတဲ့မတ်မူလေးဟာသူမအသက်20မှာအာယုံကျော်တည်တဲ့ယောဂါကြောင့်မျက်လုံးနှစ်ဖက်ကွယ်ပြီးလမ်းလျှောက်ဖို့ခက်ခဲတဲ့အထိဖြစ်သွားခဲ့ပါတယ်အပြည့်အခက်တွေမရှိတဲ့နေ့မှာတော့မတ်မူလေးတယောက်နေ့စဉ်နဲ့အမျှအခက်ခဲမျိုးစုံကိုရင်ဆိုင်နေရပါတယ
်ကိုအင်းမနီရိုဇွန်ဒုံးဆိုမိဘလုထားတာကိုရဲ့အဲ့ရခံနဲ့ရေချိုခံဆိုပါအင်တာတက်ခါပေါ့နော်အင်းမျိုးကတိတ္တလုထားပေးလေခက်ခဲတော့မရှိဘူးပေါ့နော်ဒီမှာလာမှာပဲဒီကစားပေါ့နော်မိဘနှစ်ပါးခပ်ပေးတယ်နောက်ပြီးကိုကကိုရှော့တယ်ဒါပေမဲ့တော့အိတ်ဖို့နော်အိတ်ကတိန်ဆိုလဲမရှိတော့လေကိုကိုညစ်ဆေးစုရနေရဆိုလဲမိဘပဲတော့တုံပေးရမျိုးဖြစ်သွားတော့ပေါ့နော်ခက်ခဲအများကြီးရှိတယ်ရှင
်စစ်ပေးရှောင်နေစဉ်အတွင်းမစင်စွန့်ပြစ်ရတဲ့အချိန်တွေဟာမြမကျေးလက်ဒေသမှာနေတဲ့မတန်ဆွမ်းအားလုံးရဲ့ကြီးမားတဲ့စိန်ခေါ်မှုပါအိမ်သာအတွက်တောင်ကုန်းတောင်တန်းတွေကြားမှာသွားလာရတာခက်ခဲလွန်ပါလေတက်ကသူတို့ကိုတော်လန်တက်ခိုက်နေတာတွေကိုကင်တွယ်ဖို့စစ်သားအင်အားအေးမြင့်များစွာတုံးထားတဲ့မြန်မာနိုင်ငံအရှေ့ပိုင်းကကြားပြည်နယ်တနည်းအားဖြင့်ကရင်နီပြည်လို့သိကြတဲ့ဒေသဟာတိုက်ပွဲပြင်းထန်တဲ့နေရာဖြစ်ပါတယ်။ပြည်နယ်အတွင်းမှာစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံထားရပြီးနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းကြားပြည်နယ်ကရွာတွေမှာစစ်တပ်ကမြေမြုံမိုင်းတွေအများပြားမြုပ်ထားတယ်လို့ထုတ်ပြန်ထားပါတယ်။ပြင်းထန်တဲ့ပြည်ပခန့်တွေကြားကဘဝတွေဟာခက်ခဲလွန်ပြီးမတ်မူလေးလိုမတန်ဆွမ်းသူတွေကတော့အကြမ်းဖက်မှုတွေကြားစိန်ခေါ်မှုများစွာကိုပိုရင်ဆိုင်ရပါလေ။ဒီလိုအခက်ခဲတွေကိုအကျောတေယောဂခံစားနေရတဲ့အသက်၅နှစ်အရွယ်မောင်တိန်ခါတို့မိသားစုလည်းကြုံတွေ့နေရပါလေ။သူ့မိဘတွေကဝါးနဲ့လှုပ်ထားတဲ့လမ်းလျှောက်အကူပစ္စည်းကိုလှုပ်ပေးပေမဲ့ပြောင်းရွှေ့သွားလာဖို့ခက်ခဲနေစေပါ။သူတို့နေတဲ့နေရာမှာတိုက်ပွဲတွေဖြစ်လာတော့မိသားစုလိုက်စစ်ဘေးရှောင်ဖို့ဖိအားပေးခံခဲ့ရပါလေ။လန်းလျှောက်တက်ခါစားအရွယ်နှစ်နှစ်တယောက်နို့ဆိုအရွယ်ကလေးတယောက်အပြင်မတန်ဆွမ်းတဲ့မောင်တိန်ခါကိုထမ်းပိုးပြီးစစ်ပေးရှောင်ဖို့ကိုပဲသူ့မိဘတွေပူပန်နေရတာကြောင့်ဆောင်းကောင်းအောင်လို့မရှိမဖြစ်လိုအပ်တာတွေမတင်နိုင်ခဲ့ဘူးလို့ဆိုပါတယ်။စစ်ရှောင်စခန်းမှာနေရတဲ့မောင်တိန်ခါတယောက်အခက်ခဲအများကြီးကိုရင်ဆိုင်နေရတယ်လို့သူ့မိဘတွေကပြောပြပါတယ်
။သူ့တွေ့ဆိုခက်ခဲတာကိုပြောလို့ဆိုတော့တော့တဲ့မယ်ဆိုတော့ဥမာရောကိုစစ်တပ်ဝင်ပဲသွားမယ်ဆိုတော့ကျွန်တော်တော့တဲရအောင်ဆိုအမျိုးနည်းနည်းခက်ခဲသွားတာပေါ့နော်တိတ်တော့ပြလို့ဒီမှာရတော့သူကဒီရဲ့ဒီရဲ့တော့စစ်သူပြရဘူးစစ်လက်တိုက်ပြရမယ
်မောင်တင်ခဟာအချားကလေးတွေလိုတယောက်တည်းထားခဲ့လို့မရတာကြောင့်အဖေတလက်အမေတလက်ကြည်ရင်မိသားစုစားဝတ်နေရေးအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဆေးရနာတိန်းနာနဲ့ဆိုးရွားတဲ့နောက်ဆက်တွဲအခြေအနေတွေကြောင့်မြန်မာနိုင်ငံကကလေးငယ်တွေအပေါ်ကြီးမားတဲ့တက်ရောက်မှုတွေဖြစ်စေခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒူးကအကြက်တဲတွေကိုဖြည့်ရှင်းဖို့နိုင်ငံတကာအရေးယူဆောင်ရွက်မှုမရှိခြင်းကပျောက်ဆုံးသွားတဲ့မျိုးဆက်တစ်ခုဖြစ်လာဖို့အန္တရာယ်ရှိကြောင်းမကြသေးမီကမှပြောခဲ့ပါတယ်ဒို့အတန်သတင်းတော့စစ်ချောင်စခန်းလေးကိုရောက်သွားချိန်တုန်းကမတန်ဆွမ်းကလေးအများစုကိုပေးရင်နေတဲ့အဝတ်စားနဲ့မျက်နှာညှိုးနှမ်းနေတဲ့ကလေးငယ်တွေကိုမြင်တွေ့ခဲ့ရပါတယ် ရေချတဲ့ဒေတာဖြစ်တာကြောင့်၃ရက်တစ်ကြိမ်အောင်ရေမချိုးနိုင်တယ်လို့မိသားစုကလက်တလောအခြေအနေကြောင့်သူတို့ကိုဂယုမဆိုင်နိုင်တာတွေလည်းရှိပြီးအတော်လေးအာဟာရချို့တဲ့နေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။ကယားပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ပွဲတွေကြားမှာစစ်ပေးဆောင်ဥယျာဉ်2သိန်းကျော်ရှိပြီးမတန်ဆွမ်းစစ်ပေးဆောင်ဥယျာဉ်က800ကျော်ရှိနေတယ်လို့ဒေတာခန့်လူသားချင်းစာနာမှုအဖွဲ့တစ်ခုရဲ့အချက်အလက်အရသိရပါတယ်။ကယားပြည်နယ်မှာတော့စစ်ပွဲတွေအတွင်းတေဆုံးရသူတွေထဲမှာမတန်ဆွမ်းသူတွေပါပြီးအဲ့ဒီထဲကနှစ်ဦးကတော့နေအိမ်တွေမိရှုခံရချိန်မှာထွက်မပြေးနိုင်တာကြောင့်တေဆုံးသွားခဲ့ရတာပါ။အာနာမသိငင်ကလေးလာချက်တစ်ခုအရတော့နိုင်ငံလူဦးရေရဲ့73ရာခိုင်နှုန်းဖြစ်တဲ့လူ6သန်းဝန်းကျင်ဟာအ ਨੇ ဆုံးမတန်ဆွမ်းမှုတစ်ခုခုကိုခံစားနေရတယ်လို့သိရပါတယ်။မတန်ဆွမ်းကလေးငယ်တွေဟာကျောင်းပညာရေးကနေဖယ်ကျင်ခံရပြီးတော့အလုပ်ကံရဖို့လည်းခက်ခဲကြပါတယ်။စစ်ဆိုးရဆက်ဆက်လင်းလူရှုထားတဲ့မတန်ဆွမ်းနေဘဝတိုးတက်ရေးအတွက်အာဏာမသိငင်ကအစိုးရအနေနဲ့ငွေကြေးထောက်ပံ့မှုတွေရှိခဲ့ပါတယ်။ကုလသမဂ္ဂမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာညီလာခံမှာမြန်မာနိုင်ငံက2021ခုနှစ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပြုပြင်ပြောင်းလဲရေးကာလတွေတုန်းကလှုပ်လှဆအလုပ်တွေအလုံးဟာမနစ်ကအာဏာသိမ်းလိုက်ချိန်ကစလို့ပြက်ပြယ်သွားခဲ့ပြီးမြန်မာနိုင်ငံအတွင်းကတခြားဘဝတွေလိုပဲမတန်ဆွမ်းတွေကိုငွေကြေးထောက်ပံ့နာတွေဟာလည်းပျောက်ကွယ်သွားခဲ့ပါပြီ။ပြင်ပအဖွဲ့အစည်းတွေကလည်းလက်ဟာနေတဲ့နေရာကိုဖြည့်ဆည်းတာမျိုးတွေရှိနေပေမဲ့သူတို့ကအကန့်အသတ်နဲ့သာပြီးနိုင်ပါလေ။အဲဒီလိုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Rico Karuna အတင်း KMS တာဝန်ရှိသူတဦးက
ကျွန်တော်တို့ကဒါဒီပန်းရေမဟုတ်ဘူးเนาะကျွန်တော်တို့ရဲ့ဒီအရေးပေါ်လူမှုကေစီလူသားချင်းစာနာထောက်ထားရေးကုညီတုတ်ပြန်ရေးပေါ့เนาะဒီစီစဉ်အောက်ကနေမှသူတို့ကိုဟိုကော်ပိုနန့်တစ်ခုအနေနဲ့ပေါ့เนาะအစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်တို့ပံ့ပိုးတာဖြစ်တယ်ပေါ့เนาะဒီတန်ရေမဟုတ်ကျွန်တော်တို့မှာတခြားဟိုနာဆိုတဲ့ဟိုဒုက္ခရောက်နေတဲ့ကျွန်တော်တို့ရဲ့စီဗီရှောင်းညီကိုရောညီကိုရောကျွန်တော်တို့တခြားကဏ္ဍအလိုက်လဲကျွန်တော်တို့ပံ့ပိုးတာရှိတယ်ပေါ့เนาะဒီ this ivory ကိုဒီတန်ကုညီတဲ့အပူကကတော့ကျွန်တော်တို့စီမံလို့မရှိသေးဘူးပေါ့နော်စကန်လန်ရဲ့အဖွဲ့ကလည်းမရှိသေးဘူးလို့ပြောလို့ရပါတော့ကျွန်တော်တို့ကတော့ project တစ်ခုတစ်ခုလုပ်ရင်းနဲ့ဒီလိုကနပြောတဲ့ component တစ်ခုတစ်ခုနေနဲ့ပဲကျွန်တော်ထည့်နေတာပဲရှိတယ်ပေါ့နော
်လူမှုဘဝလုံခြုံရေးအတွက်ထောက်ပံ့လက်ဆကနေအစိုးရတာဝန်မယူတော့တာကြောင့်စာဝတ်နေရေးခက်ခဲတဲ့စစ်ပွဲတွင်းကာလအသက်ကြီးရင်းနဲ့မတန်ဆွမ်းတွေကိုသူတို့မိသားစုတွေကဖုန်ကြီးကျောင်းတွေမှာတွားရောက်ဆွပစ်တာတွေရှိနေပါတယ်တို့အတန်နဲ့စကားပြောပြတဲ့အသက်80အရွယ်မတန်ဆွမ်းအဖိုးတို့ကသူ့ရဲ့ရှင်သန်မှုဟာအခြားသူတွေကိုဝင်တော့ဝင်ဖို့ဖြစ်စေတဲ့အတွက်အသက်ရှင်မှုမကြိုးစားကြတော့ပဲတည်ကျင်နေပြီလို့ပြောပါတယ်။တိုက်ပွဲတွေကြောင့်မိဘဆွေမျိုးမိဘတွေအကူအညီနဲ့စစ်ဘေးရှောင်နေရတဲ့မတ်မူလေးကတော့သတင်းတွေသိရအောင်ဆိုလာရေဒီယိုတစ်လုံးလောက်ရဖို့မျှော်လင့်နေပါတယ်။လက်ရှိအချိန်မှာလဲစစ်ပွဲတွေကြောင့်ခံစားနေရသူတွေဆွတ်လွတ်နှင်နာခံသူတွေနဲ့အတူရက်တီနေကြောင်းပြသနိုင်မှုအတွက်ဒီနေ့ကိုထမင်းတက်နဲ့ချော့စားပြီးဆူတောင်းပေးနေတယ်လို့ဆိုပါတယ
်ခုနိုင်ငံရေးပြောမျိုးဆိုနိုင်ငံရေးကဖက်ဖက်ကြတွေဆိုတော့ဘယ်လဲစားတော့ပေးမနော်ကိုထဲတော့ခက်ခဲရှိတယ်ဆိုမှကိုကအဲ့မျိုးဇာတိုင်းဆိုခံစားရတိုင်းဆိုငါတာဖြစ်ခဲ့ရင်ဘလို့မခံနိုင်မှာမဟုတ်ဘူးပေါ့နော်တကခုတော့တကခုတော့တော့ပြန်ပါပဲဆိုတော့စိတ်ကလေးတော့ရှင်းပါပဲလေအင်းကနေဖဲမလာကတဲ့ဖဲလာကတဲ့တော့ဘာဖြစ်ဆိုကိုဖျားသခင်စီကိုလည်းအထားခဲ့တဲ့အိမ်မျိုးကတော့ရည်ခဲဘလို့လဲဆိုအဲ့လေလူများတော့မှသမီးတော့မှပုံမှန်စားရစီစီဒေရှင်ဘာညာပေါ့နော်အဲ့ဒီမှမီးမရှိခံရတဲ့ဆိုမှကိုကကိုချင်းစားတယ်ဖဲလာကတဲ့ကသမီးသုံးနာစားမဲ့စားပေါ့နော်နနာပဲစားမယ်ဆိုသူတို့တွေ့ဘူးဆိုအနာမယ်ဆိုတော့ရည်ချက်ကျမမှရှိခဲ့ရပါတော့မိဘခေါ်စားပါတယ်လူများတော်မှပြည်တဲ့ကလေးတော်မှအသက်ဆုံးမှပေးစားခဲ့ရပါတော့အမျိုးတော်ကိုချင်းစားတယ်နောက်ပြီးတိရတိုင်မဲ့မျက်မြင်ဆိုတဲ့ညီကတော်မှဆိုတဲ့သူတို့စားတော့ပင်ဆိုခက်ခဲရပဲလေခက်ခဲရှိလေအဲဆုံးကိုချင်းစားတယ်သူတို့တဲ့ခုစော်မယ်ဆိုတဲ့စိတ်ကလေးပဲရှိပါတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြားရလို့ရှင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေကြောင့်နာမည်တွေကိုပြောင်းလဲထားပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒို့အတန်စီစဉ်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြာခင်မှာပဲတွေးဆုံမင်းမြန်ချက်တစ်ခုနဲ့အတူဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပါ
။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ VUE American တိုင်းရင်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51အပြင်လိုင်းလက်မီတာ190နဲ့အတူ VUE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာဆိုတဲ့အပတ်စဉ်ကဏ္ဍမတိုင်ခင်မှာတွေ့ဆုံမေးမြန်းချက်တစ်ခုကိုအရင်တင်ဆက်ချင်ပါတယ်။အိန္ဒိယထိုင်းနိုင်ငံမှာစစ်တပ်ကအာနာသိန်းတာ73ကြိမ်ရှိခဲ့ပေမဲ့မြန်မာစစ်တပ်လိုအကဲမဆက်ပဲတန်ကင်းတမန်ကင်းနူးညံ့သိမ်မွေပြီးကျွမ်းကျင်လိမ္မာမှုကြောင့်နိုင်ငံတကာနဲ့ဆက်ဆံရေးပြည့်ပြည့်နေတယ်လို့ထိုင်းမြန်မာဆက်ဆံရေးကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ထိုင်းနဲ့မြန်မာနိုင်ငံဟာ2000ခုနှစ်ကတည်းကလူညုံရေးရ strategic partnership မဟာဗျူဟာမိတ်ဖက်တွေအဖြစ်ရပ်တည်လာခဲ့ပြီးမြန်မာနိုင်ငံမှာနိုင်ငံရေးစီရေးတည်ငြိမ်မှုမရှိရင်ထိုင်းနိုင်ငံကိုလည်းရိုက်ခတ်နေတဲ့အတွက်ဝန်ကြီးချုပ်ပရာယုအစိုးရရဲ့လှုံ့ဆော်မှုကိုစောင့်ကြည့်နေကြတယ်လို့ထိုင်းမြန်မာဆက်ဆံရေးအကဲခတ်ရှမ်းတန်တော်ဆင့်သတင်းဌာနအယ်ဒီတာချုပ်ဦးခွန်ဆိုင်ကပြောဆိုလိုက်ပါတယ်ဒေါခင်စိုးဝင်းကဦးခွန်ဆိုင်ကိုတည်ထောင်တွေ့ဆုံမေးမြန်းထားပါပါခင်ဗျာ
မင်္ဂလာပါရှင
်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဟိုဆရာဦးခွန်ဆိုင်ကဒီထိုင်းနိုင်ငံမှာလည်းနေတာလေးတော်တော်လေးကြာသွားပါပြီအဲ့တော့ထိုင်းနိုင်ငံရဲ့ရည်တည်ချက်ပေါ့နော်အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြက်အတဲတွေအပေါ်မှာ
ထိုင်းနိုင်ငံရဲ့ရည်တည်ချက်ပေါ့ထိုင်းနိုင်ငံရဲ့ရည်တည်ချက်ဒီနေရာမှာ
ဒီထိုင်းအခုလက်ရှိအစိုးရပေါ့နော်လက်ရှိအစိုးရနဲ့ဒီဘက်ကဝန်ကြီးချုပ်ပရာယုတ်တို့နဲ့ဟိုဘက်ကဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်တို့နဲ့ဆက်ဆံရေးကအခုပို့ပြီးတော့နှိစက်သွားသလားလို့ပါ
ဒီအခြေအနေမျိုးကိုကျွန်တော်တို့မမြင်ရပါဘူးသူတို့ကဒီဟိုကျွန်တော်တို့အာဘိန်းစားခြင်းတမှုပူရှူရဲဆိုတဲ့ဗမာစကားလေးရှိတာဟုတ်ရဲ့အနော်ရှိတဲ့အခါကျတော့သူတို့အာနာသိမ့်နေတာချင်းတူပေမဲ့ဟိုအဆင်ကြီးကမတူကြဘူးပေါ့နော်ထိုင်းကကျတော့သူကအာနာသိမ့်ပြီမဲ့သူ့ရဲ့ဟိုဒီအကြံနီးနဲ့တုံးဆွဲမှုကအင်မတန်နေပါပါတယ်စနစ်လည်းရှိပါတယ်နော်စနစ်မရှိဘဲနဲ့လူတော်တော်များများတည်ခဲ့တာ1990နှစ်လားအဲဒီတုန်းကဆိုလို့ရှိရင်လေအာနာသိမ့်တဲ့လူအာနာပြုတ်တဲ့အထိဖြစ်ခဲ့တယ်နော်ဘာဖြစ်လို့ဆိုတော့ထိုင်းကတော့အာလုံးကြီးညိုတဲ့ပရင်ရှိနေတာ哦အဲ့ဒီတုန်းကเนาะနောက်တစ်ခုကဘာလဲဆိုတော့ထိုင်းမှာကသူ့ရဲ့ဒီဘယ်နိုင်ငံနဲ့မှသူ့ကိုရှင်လို့မရတာဘာလဲဆိုတော့သူ့ရဲ့တန်တမန်နီးပညာဖြစ်တယ်တန်တမန်နီးပညာမှာဘယ်သူမှသူ့ရှင်လို့မရဘူးသူတို့အာနာသိမ့်ပြီဆိုတာနဲ့တခါတည်းတကဘာလုံးဝိုင်းဆဲကြတာသူကသူညင်ညင်သာသာပြုံးပြုံးရွှေရွှေနဲ့သူကသူကလက်ခံတယ
်အိန္ဒိယရ
ဲ့အိန္ဒိယလက်ခံတယ်လက်ခံမှန်းသူကအကုန်လုံးသူကအိန္ဒိယရပြန်ရှင်းပြတယ်နော်အဲ့ဒီတော့ကျွန်တော်မိတ်ဆွေတယောက်ကတော့ပြောတယ်ကျွန်တော်တော့မတွေ့ဘူးပေါ့နော်သူကပြောတယ်သူပြောတဲ့ဒီဟို reason တွေအကြောင်းအချက်တွေကိုကျွန်တော်လက်မခံပါဘူးလေဒါပေမဲ့သူကတိတ်ပြီးတော့မှတိမ်မွေ့တယ်very soft အဲ့လိုပြီးပြောရအောင်နော်ဒါကိုကျွန်တော်တို့သိအားကြတယ်ခဲ့တယ်နော်အဲ့ဒီတော့သူတို့ကတခါလေအာနာသိမ့်ပြီးတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရင်လောက်လိုက်နောက်ပြန်မှရေကောက်ပေါ်ရလောက်လိုက်နေတကဘာလုံးကပြန်လက်ခံတာပဲဘယ်နှခေါက်သိမ့်သိမ့်ဘယ်နှခေါက်သူများလက်ခံတာပဲတဲ့နော်ကျွန်တော်တို့ဗမာတွေကအဲ့လိုမျိုးမဟုတ်ဘူးကျွန်တော်တို့ဗမာတွေကကိုယ့်အချင်းချင်းမှလည်းတော်တော်ကြီးရက်ဆက်တယ်နော်နောက်ပြမသူများနေကလည်းသူကမထိမခံ
ဆက်ဆက်ထိမခံဖြစ်
နော်အဲ့လိုမျိုးဖြစ်တယ်အဲကျွန်တော်တို့ဒီဟိုဒီပြည်နိုင်ငံတွေကတော့ဘယ်လိုခေါ်လဲဒီတန်တမာနီးကိုဟိုဖြူကောင်းတန်တမာနီးလို့ခေါ်တယ်ဒီကိုရီးယားတို့ကျူဘာတို့လိုမျိုးပေါ့နော်အဲအဲ့လိုမျိုးတန်တမာနီးလို့ဗမာလူဆိုရင်တော့ solution တော့ဘာတန်တမာနီးလို့ခေါ်မယ်ဆိုတော့ငစိမ့်တယ်တမာနီးတွေပေါ့ကျွန်တော်တို့ဘာမာတွေကအဲ့လိုဖြစ်တယ်နော်အဲ့တော့သူတို့လက်ခံဖို့တိတ်ပြမခက်ခဲတော့ကပါကနော်ဒီဥစ္စာအစဉ်လာအခုအထိဒီလိုမျိုးဖြစ်လာတာနော်ဒီတော့အခုတကယ်လို့ဒီလိုဖြစ်နေတဲ့အခြေအနေမှာကျွန်တော်တို့ဗမာနိုင်ငံကဘယ်ခေါင်းဆောင်ပဲတက်တယ်နော်ဒီမိုကရေစီခေါင်းဆောင်ပဲတက်တယ်စစ်အာဏာရှင်ခေါင်းဆောင်ပဲတက်တယ်ကျွန်တော်တို့ထိုင်းနိုင်ငံလိုတန်တမာနီးမျိုးကိုကျွန်တော်တို့ပညာမျိုးကိုရှိတယ်ဆိုရင်တော့
ဒီအတူယူတင်တာပေါ့
နော်ကျွန်တော်တို့အတူယူတင်တယ်ကျွန်တော်တို့အတူယူတင်တယ်ကျွန်တော်တို့နိုင်ငံပြဿနာကိုပုံမှန်ပြောင်းလွယ်လွယ်ကူကူဖြေရှင်းနိုင်မယ်ဆိုတာကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါအခုဟိုတလောကဒီမြန်မာနိုင်ငံကချက်တိုက်လိုက်ရင်နေကဒီပြည်ပြည်နယ်နဲ့ဒီထိုင်းမြန်မာနယ်စပ်ကိုပြန်တဲ့အခါမှာထိုင်းပိုင်နဲ့ကိုကျူးကျော်ခဲ့တယ်ပေါ့နော
်အ
ဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ကနေပြီးတော့ဒါ it's not a big deal ပေါ့နော်ဒါအသေးအဖွဲကိစ္စပါဒါမပြောပါလောက်ပါဘူးဆိုပြီးတော့သူကပြောခဲ့ပါတယ်ပြောပြီးတော့မှဒီထိုင်းလွှတ်တော်ကနေပြီးတော့လွှတ်တော်အမတ်တွေကဝိုင်းပြီးတော့ကန့်ကွက်တဲ့အခါကျတော့မှဟာမြန်မာနိုင်ငံဘက်ကပြန်တောင်းပန်ရမယ်ဆိုပြီးတော့ပြန်ပြောတာရှိပါတယ်အ
ဲ့
တော့ဒီလိုမျိုးနေမြေကလည်းထိဆက်နေတဲ့အခါကျတော့ဒီကျူးကျော်တာတွေဘာလို့လဲဖြစ်တာပေါ့နော်အဲ့ဒီအခုဒီထိုင်းဒီပါလီမန်မှာလွှတ်တော်မှာဒီထိုင်းဝန်ကြီးချုပ်ကိုသူတို့အယုံကြီးမရှိအစိုးတင်သွင်းခဲ့တာလည်းရှိတယ်ဒါပေမဲ့သူပဲနိုင်သွားတာပေါ့နော်မဲရတော့တိတ်အပြတ်တက်ကြီးမဟုတ်ပေမဲ့လို့ပရာယုတ်ပဲနိုင်သွားတာပေါ့အဲ့တော့ပရာယုတ်ပဲနိုင်သွားတဲ့အခါကျတော့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဟိုဒီဟိုဒီကောင်းဆောင်ရင်းဆက်ဆံဓာတ်တက်ပေါ့နော်ဒီဒီလွတ်တော်ဘိုင်းကရောနောက်ပြီးတော့ဒီပြည်သူတွေဘိုင်းကရောသူတို့ရဲ့ရည်တည်ချက်ကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့အာကျွန်တော်တို့ဒီထိုင်းနိုင်ငံဓာတ်ရီအများစုကတော့ကျွန်တော်နားလည်သလောက်ဆိုလို့ရှင်တော့ကျွန်တော်တို့ဒီစစ်အစိုးရကိုသူတို့လက်မခံပါဘူးနော်ဒေချပေါ့လက်မခံဘူးသူတို့ကလည်းဒီအခုလောလောဆယ်ကောင်းဆောင်နေတဲ့ဗိုလ်ချုပ်ကြီးပယုတ်စေအစိုးရအတသူတို့စေအစိုးရလောက်ပဲတော်လဲတဘောတဘောတဘောအဲ့လိုမျိုးမြင်ကြတော့နော်သူတို့ကလည်းတိတ်ကြိုက်တာတော့မဟုတ်ဘူးသို့တော်လည်းပဲအခုလောလောဆယ်ကတော့အာဒီပယုတ်နေလေတဲ့သူကဟိုထိမ့်သိမ့်သိမ့်သိမ့်လုံနေတဲ့အခြေအနေပဲရှိသေးတယ်တကယ်တမ်းထိထိတွေ့တွေ့လုံဖို့သူကဟိုသူ့မှာကပြက်ပြက်တာတာချမှတ်ထားတဲ့ policy မရှိသေးဘူးတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကထိုင်းကိုတကယ်လှုပ်စေချင်တယ်နင်အာဆီယံအထူးတန်ဆိုတော့ထိုင်းကိုလှုပ်စေချင်တာထိုင်းမှာဒီဟိုဒုအနိုင်ငံကြီးဝန်ကြီးလှုပ်သွားတဲ့ဝီရဆပ်ဖူတရကွန်ဆိုတော့သူကသူများက nominate လုပ်လာတဲ့ခါကျတော့သူကအကြီးကျယ်ထောက်ခံတယ်အဒီအများအပြင်မြန်မာကတော့အာသူတို့ကဒီအကျိုးတူကိစ္စတွေမှာလုံနေတော့သူတို့အချင်းချင်းဟိုအဆူပြူတဲ့လူကိုသူတို့လက်ခံကြမှာဗောလို့ပြောပေမဲ့လေတစ်ဖက်ကလည်းဒီအစိုးရအနေနဲ့ကအဲ့ဒါလိုဖြစ်ပြီမဲ့တစ်ဖက်ကလည်းလုံခြုံရေးအရာဆိုလို့ရှိရင်သူတို့ကလုတ်ကိုလုတ်ရမှာဖြစ်တယ်နော်အဲသို့တော်လည်းပဲဒီပထမတစ်ခေါက်မှာတော့သူတို့လည်းမဖြစ်ခဲ့ဘူးဒီဒုတိယခေါက်လည်းမဖြစ်ဘူးတတိယခေါက်လည်းဖြစ်ဖို့လာလာမရှိဘူးမရှိတော့အခုလောလောဆယ်ဒီထိုင်းလုံခြုံရေးဘက်ကတော့တိတ်ဆိတ်ပူတယ်အဲတကယ်လို့ကျွန်တော်တို့ဗမာပြည်ဟာဆက်လက်ပြီးတော့မှမတည်ငြိမ်ဘူးဆက်လိုက်ပြီးတော့မှတိုက်ခိုက်သွားမယ်ဆိုလို့ရှိရင်ဒီနှစ်လည်းပြီးမှာမဟုတ်နောက်နှစ်လည်းပြီးမှာမဟုတ်ရေရှည်သွားလိုက်မယ်ရေရှည်သွားလို့ရှိရင်ကျွန်တော်တို့ဒီအိန္ဒိနာချင်းနိုင်ငံဟာဒီတစ်ဖက်နိုင်ငံရဲ့ဩဇာခံလောက်ဖြစ်သွားနိုင်တယ်ဖြစ်သွားနိုင်တယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်း၌ကလည်းအနေကျမယ်ဆိုတော့သူတို့နားလေပြီးသားဖြစ်တယ်နော်အဲဒီထိုင်းမှာသူတို့ဘယ်လိုပြောလဲဆိုတော့ဒီ ထိုင်းအရင်တော့ဆိုလို့ရှိရင် Siamese Twins ဟောဒီထိုင်းအမွာဘူးဆိုတာရှိဘူးတယ်ဟုတ်တယ်မလားဒီအမေရိကမှာတော့မှသူတို့သွားနေပြီးတော့မှဆုံးကြတာဘုနော်ကျွန်တော်တို့ကဗမာနဲ့ကျွန်တော်တို့ကထိုင်းအမွာဘူးတွေပါပဲတို့ရောခွဲလို့မရဘူးဗမာတစ်ခုဖြစ်လျင်ကျွန်တော်တို့ထိတာပဲတဲ့နော်သူတို့အနေနဲ့ကဘယ်လိုမြင်လဲဆိုတော့ကျွန်တော်တို့ထိုင်းနဲ့ဗမာဟာဂျာနီနိုင်တဲ့လောက်အကောင်ဆုံးဖြစ်တယ်အဲ့လိုသူတို့မြင်တယ်ဒီလုံချုံရေးဘက်ကကျွန်တော်တို့အတွက်လည်းကောင်းတယ်အင်္ဂီနာချင်းတွေအတွက်လည်းကောင်းတယ်နောက်ဘုရမကျွန်တော်ဒီသားအမှလည်းကောင်းလိမ့်မယ်နော်သူတို့ကအဲ့လိုမြင်တော့သူတို့ကအခုဒီကိစ္စကိုပယုတ်အစိုးရကလုပ်နေတာကိုသူတို့ကဟောစောင့်ကြည့်ရုံနဲ့မကပဲဒီကိစ္စကငါတို့ဘယ်လိုဖြေရှင်းမလဲဗမာနိုင်ငံမြန်မြန်အေးချမ်းနိုင်အောင်ငါတို့ဘာကူညီနိုင်မလဲလို့သူတို့အခုဝိုင်းဝန်းဆွေးနွေးနေကြတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ပါအခုဒီထိုင်းနိုင်ငံကတော့လေကျွန်တော်တို့မြန်မာနိုင်ငံမှာဘာပဲဖြစ်ဖြစ်ပေါ့နော်ဒုက္ခတွေပြေးကြပြီဆိုလို့ရှိရင်တော့ပြေးစရာနိုင်ငံတရုတ်ကိုလည်းပြေးလို့မရပါဘူးဟိုအိန္ဒိယဘက်ကိုလည်းတိတ်ပြီးတော့လုံးလုံးလလားမရှိဘူးပေါ့နော်ပြေးလို့ရတဲ့ဒီနေဆက်ချင်းထိစပ်နေတာထိုင်းနိုင်ငံပဲဆိုတော့ဟို1988ခုနှစ်အရေးခင်ပြီးကြတဲ့ကောဒုက္ခတွေပြေးလာလိုက်တာဒီနေ့အထိပါပဲเนาะဒီနေ့ဆိုပူတောင်ဆိုးသေးတယ်အခုကာလပေါ်ဒီဆရာနာတိမ့်ပြီးတော့ဟိုတော်တော်လေးကိုဟိုအချင်းချင်းတန်းတန်းကင်တွေတာနဲ့ပတ်သက်ပြီးတော့ဒုက္ခတွေအများကြီးစီးစင်းလာပါတယ်ဒီအခုလက်ရှိမှာလည်းမြန်မာဒုက္ခတွေစခန်းဒီထိုင်းနေဆက်တချောင်းမှာ6ခုလောက်တောင်ရှိသေးတယ်လို့ကျွန်မဟိုမှတ်မိသလောက်ဟိုเนาะ6ခုလောက်ရှိတယ်လို့ပြောပါတယ်ဆိုတော့အခုဒီထိုင်းနိုင်ငံတွေကိုဒုက္ခတွေတွေလည်းဝင်လာတယ်ပြီးတော့အလုတ်သမားတွေလည်းအများကြီးဝင်လာတယ်ရှင်ချွေပြောင်းလူသမားတွေလည်းဟိုတန်းနဲ့ချီပြီးကိုရောက်နေတာကျွန်မဘန်ကောက်မှာနေတယ်ဆိုတွေ့သည်မဆိုင်နေမှာလူသမားတွေကမြန်မာတွေပဲများပါတယ်အဲ့တော့ထိုင်းနိုင်ငံကမြန်မာနိုင်ငံမှာဒီလိုဖြစ်တဲ့အခါမှာထိုင်းနိုင်ငံအတွက်ကအကျိုးရှိတယ်လို့ဟိုတော်တော်များများယူဆတယ်ပေါ့နော်သူတို့အလုပ်သမားရှားပါမှုပြဿနာတွေလည်းဖြေရှင်းနိုင်တယ်အဲ့အရာတွေလည်းရှိတာပေါ့အဲ့ဒါနဲ့တပြိုင်တည်းဒုက္ခတွေတွေကိုသူတို့ထားနေရတာလည်းဝင်တော့ဝင်ပိုးကြီးတစ်ခုဖြစ်နေတယ်ပေါ့နော်အဲ့တော့ရှေ့ဆက်ပြီးတော့ထိုင်းနိုင်ငံကဘလို့များကင်တွယ်မလဲလို့သုံးသပ်လို့ရပါလေရှင
်သူတို့ကဘယ်နည်းနဲ့မဆိုအရင်ကလေးကပဲဒီနီးနေပဲနော်သူကကင်ကလာခဲ့တာသူကနော်နှစ်ဖက်နော်ဒီတစ်ဖက်ကလည်းအလုသမားကိစ္စတစ်ဖက်ကလည်းဒီစစ်ဘေးပြေးရှောင်တဲ့လူတွေကိစ္စသူတို့နှစ်မျိုးဒီနှစ်မျိုးအရင်ကလေးကသူတို့ကင်တွယ်ခဲ့တာအတွေ့အကြုံရှိတော့ဒီအတိုင်းပဲသူတို့ဆက်ကင်သွားမယ်လို့ကျွန်တော်အဲ့လိုပဲမျှော်လင့်ထားရမှာဖြစ်ပါတယ်တို့တော့လည်းပဲဒီတစ်ခေါက်ကတော့အရင်ကထက်အများကြီးဆိုးွားတယ်ဆိုတာလေသူတို့သဘောပေါက်တယ်ဒါကိုသူတို့ဆက်ကင်မယ်ဆိုရင်သူတို့ရဲ့စီးပွားရေးအခြေအနေကလည်းအရင်ကနဲ့မတူဘူးမတူတော့သူတို့ကဘိန်းနီးနဲ့မဆိုဒီတစ်ခေါက်တော့ပို့ပြီးတော့မှပါပါနာနာကင်မယ်လို့ကျွန်တော်ထင်ပါတယ်အကျန်းနီးကြီးပဲတုံးမယ်လို့တော့ကျွန်တော်အဲ့လိုမျိုးမမျှော်လင့်ပါဘူးဒီလိုမျိုးလုပ်မယ်ဆိုလို့ရှိရင်လေထိုင်းအတွက်ကောင်းမှာမဟုတ်ရေရှည်ကောင်းမှာမဟုတ်ဆိုတော့သူတို့လည်းနားလေပါတယ်အဲဒါကြောင့်မလို့ဟောအနည်းနဲ့အများကတော့အရင်ကလိုပဲသူတို့ဆက်လုပ်သွားမယ်အဲအဲ့ဒါပဲ
အဲ့တော့အခုလိုမျိုးကျမတို့ကိုစိတ်ရှိလက်ရှိပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့
တိုင်းမြန်မာဆက်ဆံရေးတန်တမန်ကြီးအကြောင်းကိုဒေါကင်ဆိုးဝင်းမေးမြန်းတင်ပြခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုတင်ဆက်ချင်ပါတယ်မြန်မာနိုင်ငံရေးဒလေးဟာပရိသတ်ဆံမှုနဲ့ဆက်ဆက်နေတယ်လို့သတင်းစာဆရာလည်းဖြစ်ရုပ်ရှင်ဒါရိုက်တာလည်းဖြစ်တဲ့ဆရာနေတန်မောင်ကဆိုပါတယ်မကြာမီဖြန့်ချီတော့မဲ့သူ့ရဲ့စာအုပ်ထစ်ချုံးတယ်လို့ပေါ်လာတဲ့အာယုံထဲမှာ1988ကနေ1988အထိတမိုင်းကာလကိုလေ့လာထားပြီးနေတန်မောင်ကအဲ့ဒီလိုပြောဆိုလိုက်တာပါဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာဦးတင်မောင်တန်းကကိုနေတန်မောင်နဲ့ဆွေးနွေးတင်ပြထားပါရယ်ခင်ဗျာ
အားလုံးသိကြတဲ့အတိုင်းပါပဲမြန်မာနိုင်ငံရေးဟာပဋိပက္ခတွေနဲ့ပြောင်းထွေးနေပါလေ ဒီမှာတပိုင်းကနှစ်ပေါင်း 1,000 ကျော်ကြာခဲ့ပြီမဲ့အေဂျန်နဲ့ကာလာဆိုလို့နှစ်ပေါင်း 50 ကျော်လောက်ပဲရှိလိမ့်မယ်လို့မိုင်းဆရာတူကခံစားမှာပဲဒီဘက်မှာတော့ဒီမနိုင်ငံရဲ့တပိုင်းကိုဒီစိတ်တပိုင်းအဖြစ်လေ့လာတုံ့တက်ထားတဲ့စာရေးဆရာတယောက်နဲ့ကျွန်တော်မိတ်ဆက်ပြီးတော့ပါတယ်သူကတော့တခြားမဟုတ်ပါဘူးဆရာနေတမောင်ဖြစ်ပါတယ်ဆရာနေတမောင်ဟောတတိယဆရာလည်းဖြစ်တယ်လို့အချစ်ဖြစ်ရွမ်းစီဆိုတော့ရုပ်ရှင်ဆက်ညွှန်းဟိုကြီးသားတဲ့အပြင်ဒါရိုက်တာဖြစ်တဲ့ရိုက်ကူးခဲ့တဲ့ဒီပြောက်ပါအခုအကြခင်မှာစာအုပ်တော့ထုတ်ဝင်လို့ရှိပါတယ်စာအုပ်နာမည်ကတော့ထစ်ချုံတယ်လို့ပေါ်လာတဲ့အာယုံလို့နာမည်ပေးထားပါတယ်နော်စာအုပ်အကြောင်းလေးကိုခေါင်းစဉ်ဖြစ်နေပေါ်ပြမှာတော့မြမပရိသတ်စနစ်ရဲ့ညီကိုလွတ်လပ်ရေးတိုက်ပွဲနဲ့အဓိပကများရဲ့အစားဆိုတဲ့နာမည်နဲ့လဲစာအုပ်ခေါင်းစဉ်လေးကိုခေါင်းစဉ်ငယ်ဖြစ်နေပေးထားပါတယ်ဆိုတော့မင်္ဂလာပါဆရာနေသမောင်ကြီ
းအားဆရာမင်္ဂလာပ
ါဟုတ်ကဲ့ဆရာဆိုတော့ဆရာဒီစာအုပ်ကိုပြုစုတဲ့အခါမှာချုပ်ပြီးတော့ဆရာတွေ့ရှိချက်ကိုပြောရင်ဆရာဘယ်လိုပြောမလဲ
ကျွန်တော်တို့ဒီဖြတ်ပန်းခဲ့တဲ့အနှစ်တရာကျော်အတိတ်ကာလဒီပရိပခများနဲ့ပြွန်းတီးနေတယ်ပရိပခဘောင်းများဆိုတာအလွားလွားအထက်ထက်ကိုရောထားလို့တော့မှပြဿနာကိုကျွန်တော်တို့ကဘလို့ဖြေရှင်းရမှန်းတော့မသိရတဲ့ဇလန်းပေါ့လေအခုတော့ကျွန်တော်ကဒီကျွန်တော်ရဲ့အခုဒီစာအုပ်ကနေပြဿနာတွေကိုဖြေရှင်းရမယ်လမ်းစာရောက်ဖို့အတွက်ပြဿနာတွေရဲ့အရင်းအမြစ်ပရိပခပြဿနာကဘာလဲပေါ့ပြဿနာရဲ့အရင်းအမြစ်ကိုယ်တိုင်ကဘာလဲပြဿနာတွေကဘာကြောင့်ဖြစ်လာတာလဲဆိုတဲ့အခြေခံပင်မနိုင်ငံရေးကျင်းကျင်းမှုဒီနှုံးဆန်လေးတော့လူတွေမှာရှိတဲ့ ethno nationalism ဆိုတဲ့ဒီလူမျိုးဖြစ်မှုအခြေခံတဲ့ဒီအမျိုးသားရေးဝါဒတွေเนาะကျွန်တော်တို့အတွေးခေါ်တိုက်ပွဲတွေအမျိုးသားလွတ်မြောက်ရေးတိုက်ပွဲတွေနဲ့လွန်ခဲ့တဲ့နဗန်းလုံးခဲ့ရတဲ့နဗန်းလုံးခဲ့ရတဲ့ခေတ်ကာလတွေတခုလုံးကျွန်တော်တို့ကွက်ကွက်ကူကူတကွက်ချင်းပြန်ပြီးတော့ကြည့်မြင်နိုင်တာပေါ့လေဆိုတော့ကျွန်တော်တို့ဒီပေါ်လာတဲ့ပြိပခါနှစ်ခုကိုကျွန်တော်တို့ဘာကြောင့်ဆိုတာနားလည်သွားပြီလို့ပြောနိုင်ပါတယ်ဆရာ
ဟုတ်ကဲ့ဟိုဒီသမောင်ပြောသွားတယ်လို့ပဲပฏิပခတ်ရဲ့အကြောင်းရင်းပေါ့အဲ့ဘာတွေဖြစ်တယ်လို့ဟိုဒီသမောင်ယူဆပါတယ
်အဓိကပฏิပခတ်အကြောင်းရင်းကတော့ကျွန်တော်ဒီစာအုပ်ကတော့မြန်မာလူမျိုးပေါ့နော်။နောက်မြန်မာလူမျိုးလို့ပြောလိုက်လို့ရှိရင်တော့ဗုဒ္ဓဘာသာကိုးကွယ်တဲ့အခြေခံတူတဲ့မွန်လူမျိုးနဲ့ရခိုင်လူမျိုးပါတယ်ကျွန်တော်တို့ပြည်မဗမာအုပ်စုလို့ပြောလို့ရတယ် politic အင်အားစုပေါ့ဆရာရယ်တောင်တန်းဒေသနဲ့အခြားမပါတဲ့တိုင်းရင်းသားတွေမပါဘူးအဓိကဗမာအုပ်စုဆိုရဲပြောတဲ့ဇက်ကောင်ရဲ့တည်ယူလာတဲ့နိုင်ငံရေး culture ပေါ့ political culture ပေါ့ကျွန်တော်တို့နိုင်ငံရေးဓလေ့မှာဆရာဒီမနာလိုမုန်တိမှုနဲ့အုပ်စုတိုင်းတဲ့နာဆိုဝါရသည်ပြိပခတွေကိုမွေးထုတ်လိုက်ပါသည်လို့ပြောရင်မှန်ပါတယ်ဆရာ
ဆိုတော့ဒီမျိုးဆရာအစွဲကဘလောက်ထိကြီးမှ
ကြည့်ပါလေဆရာကျွန်တော်တို့ကလူမျိုးဆိုင်ရာအစွဲအကြီးမားရင်တချို့ကများသောဖြင့်နိုင်ငံခြားသူတွေတည်းကတော့လူမျိုးပေါင်းကိုရောထွေးနေတဲ့အခါမှာ identity conflict တွေဖြစ်တယ်အဲ့လိုမျိုးသူတို့ကအလွယ်သုံးတတ်တယ်ကျွန်တော်မြင်တာကလူမျိုးပေါင်းကိုရောထွေးနေလို့ identity conflict ဖြစ်တာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ကဆရာပြောခဲ့သလိုပဲနှစ်ထောင်နဲ့ချီရှိတဲ့ဟိုဗမာအုပ်စုရဲ့ဟိုဗရေတရစ်စနစ်ကြီးတစ်ယောက်လုံးပေါ့နော်နှစ်ပေါင်းများစွာရှိလာတဲ့အခါမှာကျွန်တော်တို့ရဲ့ဒီနိုင်ငံရေးဒလိရလည်းအဲ့စနစ်အောက်ကပဲကြီးထွားပါတယ်အဲ့ဒီမြေအောက်ကကြီးထွားလာတဲ့အခါမှာကျွန်တော်တို့ကလက်နက်နဲ့အာဏာရဲ့တင့်တယ်မှုလက်နက်နဲ့အာဏာရှိရင်ဒီနိုင်ငံကိုအုပ်ချုပ်လို့ရတယ်စိုးမှုလို့ရတယ်သူတို့စိတ်ကြိုက်ဖန်တီးလို့ရတယ်ဆိုရင်အာဏာလုကျင်တဲ့အုပ်စုပေါ့အဲ့မှာကျွန်တော်တို့ဂိုင်းတွေကွဲလာတယ်ဂိုင်းတွေကွဲလာတယ်ဂိုင်းတွေကွဲလာမှာတဦးနဲ့တဦးဂိုင်းကနာဝါဒတိတ်ပြင်းထန်တဲ့အခါမှာဟိုကျွန်တော်တို့လက်နက်နဲ့အာဏာနဲ့ပဲအနိုင်ယူကြတယ်အဲ့ဒီတော့ကျွန်တော်တို့ဒီမလိုလားအပ်တဲ့တွေးထွက်ပိုင်မှုတွေအများကြီးကိုကျွန်တော်တို့ဒီပရိသတ်စနစ်တခြားအလုံးနဲ့ဂျုံခဲ့ရပါတယ်ကျွန်တော်တို့ကိုလိုနီခေတ်မှာလည်းဂျုံခဲ့ရပါတယ်အဲ့တော့ကျွန်တော်တို့ဒီပရိသတ်စနစ်ရဲ့စိုးမွေကိုလိုနီစနစ်ရဲ့စိုးမွေလို့ပြောရရင်တော့နောက်ပိုင်းဖြစ်လာတဲ့ကျွန်တော်တို့လွတ်လပ်ရေးတိုက်ပွဲတွေပြိပခအဆက်ကြီးကတောက်လျှောက်ပါသွားတာပေါ့ဆိုတော့ကျွန်တော်တို့ကအသားကျနေပြီလို့ပြောလို့ရပါတယ်ဆရာ
ထိုင်းစာရေးဆရာပရချာပြောတော့မင်းတို့ဘဝတွေမှာစစ်ဆက်လို့ညှိနှိုင်းလို့လည်းယဉ်ကျေးမှုမရှိဘူးငါတို့ထိုင်းရဲ့ယဉ်ကျေးမှုကစစ်ဆက်လို့လည်းညှိနှိုင်းမင်းတို့ကရှုံးရင်ချတယ်အေးနိုင်ရင်လည်းချတာပဲလို့ပြောဥပါတယ်ကိုနေသားမောင်ဘလို့မြင်ပါလဲ
ကျွန်တော်သဘောတူပါတယ်ဆရာဒါကျွန်တော်လူမျိုးတစ်မျိုးနဲ့နောက်တစ်ခုကကျွန်တော်ဒီဟိုရှိနေတဲ့လူမျိုးပေါင်းစုံအများစုမှာလဲအဲ့ဒီကျွန်တော် aggressive ဖြစ်တဲ့ဟာ dialogue ရည်ရည်မှုလက်မခံတာရှိပါတယ် aggressive ဖြစ်တယ်လူစွာဘောဆရာလေလူစွာတွေဖြစ်လို့ကျွန်တော်တို့ကပြိပခါကိုတောက်လျှောက်တဆိုးရှည်စီသလားလို့မေးရင်တော့လူစွာဖြစ်တိုင်းတော့ပြိပခါတဆိုးမရှိပါဘူးဆရာ American ပြည်တော်စုရဲ့ဖြတ်သန်းလာတဲ့တမိုင်းနဲ့သူ့နိုင်ငံသားတွေကြည့်သူတို့လည်း aggressive ဖြစ်တာလေဆရာကျွန်တော်ထင်တယ် ethnic nationalism ကနေတဆင့်ခံပြီးတက်လာတဲ့လူအဖွဲ့အစည်းတိုင်းမှာတော့ aggressive ရှိတာပါပဲလူမျိုးရေးဆိုင်ရာဘာသာရေးဆိုင်ရာအဲ့ဒီ aggressive ကိုကျွန်တော်တို့ကဘလို့ပြိပခါပုံစံအဖြစ်ပို့ပြီးကြီးထွားလာအောင်နောက်တဆင့်အဆုံးရောက်တဲ့ဝါရဒီနဲ့လက်လက်နဲ့အာဏာအသုံးပြုမလားနဲ့ကျွန်တော်တို့ကအပြန်အလှန်ထိန်းချောင်းမလားဆိုတဲ့ state structure ကိုဆရာ nation building state building နဲ့ပါလာပြီအဲ့တော့အဲ့လိုပြောကြကြီးစေကျွန်တော်တို့ကဟိုကျွန်တော်လွတ်လပ်ရေးဖခင်ဥအောင်ဆန်းကွယ်လွန်သွားပြီးနောက်ပိုင်းမှာမြန်မာနိုင်ငံအတူမြော်မှန်းတဲ့ state building nation building စင်ကိုမရောက်ခဲ့ပါဘူးသူက state structure လေးကိုပြောပြီးတော့သူကကြားဆုံးသွားတာပါအဲ့တော့ကျွန်တော်တို့ဒီမြန်မာနိုင်ငံကို technically ပြောရရင်ဘယ်တုန်းကမှပြည်တော်စုဆိုတာမပေါ်ခဲ့ပါအဲ့ဘယ်တော့မှကျွန်တော်တို့ဒီခစ်မီတဲ့ nation state နေရာကိုမရောက်ခဲ့ပါဘူ
းနိုင်ငံတော်တိရောက်မှုအပိုင်းဒါကလည်းအကျယ်ပြန့်တော်တော်လေးဆွေးနွေးယူရမယ့်သဘောရှိပါတယ်အခုတော့ကျွန်တော်ဒီအကြောင်းအရာကိုမတော်ချင်သေးပါဘူးဆရာနေတာမှပြောတဲ့နိုင်ငံရေး delay ကိုနည်းနည်းပုံပြီးအာရုံစိုက်ပြီးကျွန်တော်တို့ဒီဆွေးနွေးကမှဆွေးနွေးချင်ပါတယ်နိုင်ငံရေး delay အကြောင်းကိုအဲ Bay College မှာပမောက်ခလောက်သွားတဲ့ဆရာမောင်မောင်ကြီးကလည်းသူရဲ့ပါရဂူဘတ်စာတန်အနေနဲ့မြမနိုင်ငံရေးဒလိဆိုပြီးစောက်တုပ်ကြီးခဲ့ပြီပါမြမတွေဟာတိုက်စိတ်တိုက်သွေးကြီးတယ်မီလီတက်ဖြစ်တယ်နော်ပြီးရအယူဆရေးရမှာတန်အိုင်ဒီယိုလော်ဂျီကယ်ဖြစ်တယ်နောက်တစ်ခုကအရှင်းပြတ်ကိုတက်ရက်ဒီကယ်ဖြစ်တယ်ဆိုပြီးတော့ဒီကဒီအချက်သုံးချက်နဲ့ပုံဖော်သွားတာကိုကျွန်တော်တွေ့ရပါဆရာလေးလာချက်မှာရောအဲ့ဒီအချက်တွေတွေ့ရ
တွေ့ရပါတယ်ဆရာကျွန်တော်သဘောတူနိုင်တဲ့အချက်တွေအများကြီးရှိပါတယ်မြန်မာနိုင်ငံကြီး delay လို့ပြောကြကြီးစင်ကျွန်တော်တို့ကဘာလို့သွားတွေ့ရလဲဆိုတော့ကျွန်တော်နဲ့ဆရာတို့အစောကဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်ကနှစ်ထောင်ချီခဲ့တဲ့ပရိသတ်ရေးဆွေးနွေးခဲ့ရည်ကြီးမှုလဲကျွန်တော်ကမေ့လို့မရဟုတ်တော့ကျွန်တော်တို့ကအဲ့ဒီနေရာထွက်လာကျွန်တော်တို့ရဲ့နိုင်ငံရဲ့ဟိုဒီဆရာပြောသလိုနိုင်ငံတည်ဆောက်ရေးအမျိုးသားဝိသေသလက္ခဏာတည်ဆောက်ရေးတွေပဲဟာကိုအစအောင်ပြန်ကြည့်ရင်ကျွန်တော်တို့ကပရိသတ်ခစ်ကပရိသတ်စစ်ကိုစနစ်ကိုနှစ်ပေါင်းများစွာဒီခစ်ကြီးကိုဖျက်ဆီးခဲ့ရတာအဲ့ဒီဖြတ်တန်းခဲ့ရတဲ့အခါမှာစိတ်ဆက်ဆွနွေးလို့စိတ်မရှိဘူးအဲအရင် aggressive ဖြစ်တယ်အထူးအမဲပေါ့နော်ရှင်းရှင်းပြပြပဲနေနိုင်မယ်အဲ့ဒီ identity ပေါ်တဲ့ကိစ္စကကျွန်တော်အငင်းပေါ်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့ဒါဟာ breed identity ထဲမှာကွက်တည်ပါပဲ။ကျွန်တော်တို့ကလက်မှတ်နဲ့အာဏာရဲ့တင့်တယ်မှုရပါတဲ့အခါမှာနိုင်ငံရေးမှာစိတ်ဆက်ဆွနွေးမှုဆိုတာမရှိပါဘူးဆရာ။ရန်သူဖြစ်လာလို့ပြိုင်ပတ်ဖြစ်လာရင်အမြင့်ပြုတ်တုတ်တင်တာပါ။လက်ရဝါဒလက်ဝဲဝါဒ liberal ပဲဖြစ်ဖြစ်ဘလို့အတွေးခေါ်ပဲလက်ကင်ကျင့်သုံးကျင့်သုံးကျွန်တော်တို့ဒီ breed ခေါင်းခေဆွေနိုင်ငံရေးစနစ်ကြီးအောက်ကနေမလွတ်မြောက်ခဲ့ဘူးဘူကျောင်းဆန်ပေါ်လာခြင်းဟာဒီခေဆွေခေဟောင်းကြီးကနေလွတ်မြောက်ဖို့အားထုတ်တာပေါ့အဲ့ဒါကြောင့်ကျွန်တော်စာအုပ်လေးကိုသူပေါ်လာခဲ့တဲ့ခစ်ကလေးဟာတူတောင်းပေမဲ့အချိန်တူတောင်းပေမဲ့ဖြက်ကနေပေါ်လာတဲ့အာယုံလေးတစ်ခုပါပဲအဲ့အာယုံပေါ်လာပြီးကျွန်တော်တို့ကမနှံ့မိုးလင်းအလင်းမရောက်ခဲ့ပဲနဲ့အမောင်းတိုက်ထဲကိုပြန်ကျသွားတယ်သူ့မတိုင်ခင်ကလည်းပရိသတ်ခေဆွေရဲ့အမောင်းတိုက်ထဲမှာပဲရှိနေတယ်အဲ့အမောင်းတိုင်းနှစ်ခုကြားထဲမှာသူပေါ်လာခြင်းကိုကျွန်တော်ကအာယုံတစ်ခုနဲ့တင်စားတာပါဆရာ
ဟုတ်ကဲ့ဒီမှာဖြစ်မှာအဓိပတိလောက်ခဲ့ပြီးတယ်မြန်မာနိုင်ငံ
ပြည
်မှာလည်းရှေးရောအဲဒေါက်တာဘတ်မောကြီးခဲ့တာလေးတွားတတိယပါဟုတ်
ည
ီမတွေဟာတင်နဲ့ရဲ့အရာတော်ကိုတွေ့သွားပြီးလို့သူကဒုတိယဘဝဆေးအပြီးနော်ကျွန်တော်တို့စောစောကဆရာနေတာမှာလွတ်လပ်ရပြီးကာလပြည်တွင်းစစ်ကာလမှာနော်အစကာလမှာเนี่ยตัวสาบิอไตเนี่ยตัวပြောแก่เนาะเอาตะพัดมาเลยเจอรุหลุมุตบอเตียတွေကိုเนาะหลุมุไตปันปาเตียมาหลุมุตบอเตียတွေကိုလေ့လာတဲ့အခါမှာ path dependency လို့ပြောတယ်မိမိရွေးချယ်လိုက်တဲ့လမ်းကြောင်းကမိမိရဲ့လှုပ်ရှားမှုမိမိစဉ်းစားမှုတွေးခေါ်ပုံတွေကိုပဲပြန်ပုတ်ပေါ်သွားတယ်အရက်စကားနဲ့ကျွန်တော်တို့နားလည်အောင်ပြောမယ်ဆိုကိုရွေးချယ်လာလိုက်တဲ့ဘောကလမ်းကြောင်းကကိုယ့်ကိုပြန်ပြီးကိုမြင်နေကိုယူဆပုံနေကိုလားနဲ့နားလည်ပုံနေကိုပြုတ်မှုတွေပြန်ပြီးတော့ပုံဖော်သွားတယ်အဲ့တော့မြမလွတ်လိုက်ရပြီးကာလလွတ်လိုက်တိုက်ပွဲနဲ့လွတ်လိုက်ရပြီးကာလမှာမြမနိုင်ငံရွေးချယ်ခဲ့တဲ့လက်နက်ကိုင်တော်လှန်ရေးလမ်းကြောင်းကမြမတွေရဲ့လက်ရှိဘဝကိုပုံဖော်ပေးခဲ့သလားလို့ကျွန်တော်မေးချင်ပါတယ်ဆရာဘယ်လိုထင်ပါလဲ
အမှန်တိုင်းဝင်ခံရရင်တော့ကျွန်တော်တို့ကလက်နက်ကိုကြိုက်တဲ့သူလက်နက်ကင်နာကိုမကြိုက်တဲ့သူလက်နက်ကင်နာကိုခဏဖယ်လိုက်ပါဆရာဒီကျွန်တော်တို့လွတ်လပ်ရေးရပြီးကာလနောက်ပိုင်းကျွန်တော်တို့ပြည်ရင်းစစ် လက်နက်ကင်တိုက်ပွဲကြီးပေါ်လာတဲ့ပဋိပက္ခတွေကျွန်တော်တို့တိုင်ပြီးပြီဘယ်တော့မှစစ်မှန်တဲ့နိုင်ငံတော်ထူထောင်ခန်းစစ်မှန်တဲ့အမျိုးသားဝိသေသလက္ခဏာစရိုက်ပေါ်နိုင်တဲ့အဆင့်ကိုမရောက်ဘဲချာရှုံးနိုင်ငံအဆင့်ကိုရောက်သွားစေတဲ့အဓိက plot ပေါ့နော်အဲ့တခုကလည်းကျွန်တော်ပြောချင်တဲ့အမျိုးသားနိုင်ငံရေးကျင့်ကြံမှုတစ်လျှောက်နေမွေးထုတ်ပေးလိုက်တဲ့ပဋိပက္ခနှစ်ခုတွေကတစ်ခုပါဆရာတမိုင်းကိုပြန်ကြည့်ရင်တော့ကျွန်တော်တို့ကဗမာမဟုတ်တဲ့လူမျိုးလူနည်းစုလူမျိုးစုတွေရဲ့အလို့သားလုံးကြွေတိုက်ပွဲတွေအားလုံးကကျေပြန့်သွားပြီးတော့ကျွန်တော်တို့ရဲ့အခုမြေပြန့်မှာရှိတဲ့ဗမာစစ်တပ်နဲ့ရင်ဆိုင်ရတဲ့အတွေးခေါ်တိုက်ပွဲကပုံစံပြောင်းသွားတယ်။ဗမာကွန်မြူနတီပါတီကြာဆုံးသွားတဲ့အချိန်မှာမကြာဆုံးခင်မှာကျွန်တော်တို့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေလူလူတိုက်ပွဲပေါ်လာတယ်။အဲ့ဒီတိုက်ပွဲနှစ်ခုကတော့အဝင်အထွက်ပေါ်ဆရာ88နဲ့89မှာဒါပေမဲ့ဒီမခင်မိကုန်းချူချီတိုင်းမှာကျွန်တော်တို့ရဲ့ဟိုမြန်မာပြည်ရဲ့ပြိပခါကဒီတိုက်ပွဲနှစ်ခုပဲရှိတယ်ဆရာ။အဲ့ဒီတိုက်ပွဲနှစ်ခုရဲ့ဘုံရန်သူကဗမာစစ်တပ်ဖြစ်တယ်ပေါ့နော်အဲ့ပရိပခနှစ်ခုဒီညီညွတ်မှုမရသေးဘူးပုံရံသူမြန်မာစစ်တပ်ကိုမြန်မာနိုင်ငံရေးတဲ့ကနေပရိတိခိကြီးကိုအဆုံးတတ်ဖို့မဖြစ်နိုင်ဘူးဆိုရအဖြစ်ကိုတွေ့နိုင်ပါလေဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုအချိန်ပေးပြီးတော့ဆွေးနွေးခွင့်ရတဲ့ဝမ်းသာပါတယ
်ဟုတ်ကဲ့ခင်ဗျာတစ်ခါလေးကျွန်တော်တို့ပြန်ပြီးစဉ်းစားမိပါလေ
ဟုတ်ကဲ့ပါဆရာ
နိုင်ငံလက်နက်ကိုင်တော်လိုင်းလမ်းကြောင်းကိုမလိုက်ခဲ့ဘူးဆိုလို့ရှိရင်လို့လည်းတိုက်ပွဲကလေးရအာရှမှာမြန်မာဟာဘလို့ဖြစ်နေမလဲ။လက်နက်ကိုင်တိုက်ပွဲကိုမလိုက်ခဲ့တဲ့အာရှနိုင်ငံနေနဲ့ချိန်ထိုးပြီးကြည့်ကျွန်တော်တို့ဘောဘလို့ဖြစ်နေမလဲ။ဒီမေကွန်လေးနဲ့ပဲဒီပတ်ဒီကုန်းချုပ်ပြစီအခုဆွေးနွေးတော်ခဲ့တဲ့သူကတော့ဆရာကြီးဆရာတရင်သာဆရာရုပ်ရှင်သမားဆရာနေတမ်းမောင်ဖြစ်ပါတယ်။ကျွန်တော်တမောင်ဆန်းပါ
ဒီမောင်တန်းရဲ့အပတ်စဉ်ကဏ္ဍဖြစ်ပါတယ်ခင်ဗျာ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုခမောင်စိုးမင်းပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမှာရုရှားကသိမ်းပိုက်ထားတဲ့ Zaporizhzhia နျူကလ িয়ার ဓာတ်အဖိစ်စက်ရုံအနီးတင်းမာမှုတွေဆက်လက်ပေါ်ပေါက်နေပြီးယူကရိန်းတာဝန်ရှိသူတွေကတော့ရုရှားတပ်တွေကရော့ကက်ဒုံးကျည်တွေနဲ့အဆက်မပြတ်တိုက်ခိုက်နေတယ်လို့စွပ်စွဲနေတယ်လို့နျူကလ িয়ার မတော်ဆဖြစ်နိုင်တဲ့အန္တရာယ်လဲသတိပေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာကဘာကျော်စာရေးဆရာဆယ်မန်ရက်စတီကိုဓာတ်နယ်ထိုးမှုနဲ့တန်လျာရှိသူဟာဒီမတ်တာကိုလူသတ်ဖို့ကြိုးစားမှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူ့ကိုဖမ်းဆီးချုပ်နှောင်ထားပြီးအာမခံချက်မပေးဘူးလို့ချက်တီကွာခရိုင်အစိုးရရှေ့နေတွေကပြောပါတယ်။စကိုင်းတိုင်းတဲကကြေးရွာတချို့မှာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဒေသခံတွေစိုးရိမ်ပြီးထွက်ပြေးနေကြတယ်လို့ကိုယ်တိုင်တင်းရှောင်နေရတဲ့ရွာသားတချို့ကပြောပါတယ်။စကိုင်းတိုင်းမြင့်မှုမြို့နယ်ကစီပင်ကန်သာချောင်းကွေစတဲ့ကြေးရွာတွေမှာစစ်တပ်ကဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတွေရှိနေတာကြောင့်ဒေသခံရွာသားတွေဟာကြောက်လန့်ပြီးပုန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့တနင်္ဂနွေထိုင်းနိုင်ငံမှာပူးတွဲဆေးလေချင်ပူတရုတ်လေတပ်ကတိုက်လေရင်တွေနဲ့ဘုံကျဲလေရင်တွေကိုဆေးလွတ်ထားပါတယ်အဲ့ဒီလေချင်မှုမှာလေချောင်းပစ်ကူပေးမှုမြေပြင်ပြင်းထန်တွေကိုတိုက်ခိုက်မှုနဲ့အသေးစားအကြီးစားတပ်ဖြန့်လှုပ်ဆောင်မှုတွေပါဝင်မယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကုခမောင်စုံမင်းပြောပြခဲ့တာဖြစ်ပါတယ်တရင်နေ့မနေ့ခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubair Altayeb တို့ဖြစ်ကြပါတယ်တင်းငွေနေနေမနဲ့ VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.